Welcome to the Voice of America in Burmese.
Mingla mne khin ma sha. Washington ni ro VOA American tan ga ni 2020 December 18 ye taw jan ni mne khin season rwe go Myanmar san no jin mne 6 na yi ga ni 9 na yi thi line no meter 2440 ne 51 line la meter 190 rwe ga ni thau lwin pe ni ba bi. Chuma khin myo tat ba.ဒီမနေ့ခင်သတင်းတွေကိုကိုရဲမင်းထွန်းနဲ့အတူပြောပြပေးပါမယ်။ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်ဟာကိုရိုနာဗိုင်းရပ်စ်အကူအစက်ခံရတယ်လို့ပြင်သစ်အစိုးရကကျက်သပရီနေမှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။သမ္မတမှာကိုဗစ် -19 ရောဂါလက္ခဏာတွေစတွေ့ခဲ့ရတဲ့နောက်ဆန်းသက်ဆစ်ဆီးခဲ့တာဖြစ်ကြောင်းဖော်ပြထားပါတယ်။သမ္မတမက်ခရွန်ဟာပြင်သစ်နိုင်ငံမှာပြတ်ထန်းထားတဲ့ဥပဒေအတိုင်း9ရက်ကြာတည်ကြားခွဲနေထိုင်မှာဖြစ်ပြီးသူ့တာဝန်ဝတ္တရားတွေကိုအဝေးကပဲဆောင်ရွက်မှာဖြစ်ကြောင်းပြောပါတယ်။EU ဥရောပသမဂ္ဂခေါင်းဆောင်တွေဟာအခုအခါမှာသူတို့မှာဒီရောဂါကူးစက်မှုရှိမရှိကိုစစ်ဆေးနေကြပါပြီ။ပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာပဲအသက်42နှစ်ရှိပြီဖြစ်တဲ့သမ္မတမက်ခရွန်ကပါရီမှာပေါ်တူဂီဝန်ကြီးချုပ်အန်တိုနီယိုကော့စတန်နဲ့ဗိုလ်တဖူးနေမှာတွေ့ဆုံခဲ့တယ်လို့ဒီသတင်းပတ်ထဲမှာပဲဥရောပကောင်စီအကြီးအကဲ Charles Michel ဥရောပကော်မရှင်အကြီးအကဲ Ursula von der Leyen တို့နဲ့လည်းနေ့လယ်စာအတူစားခဲ့တာဖြစ်ပါတယ်။တချိန်နဲ့မှာပဲကိုရိုနာဗိုင်းရပ်စ်ကာယောဂါစတင်ခဲ့တဲ့မူလအရင်းမြစ်ကိုစုံစမ်းဖို့အတွက်ဇန်နဝါရီပထမပတ်ထဲမှာတရုတ်နိုင်ငံတဲကိုအဖွဲ့ဝင်10ဦးပါသုတေသနအဖွဲ့တစ်ဖွဲ့ကိုဆစ်လွတ်မယ်လို့ဗိုလ်တဖူးနေမှာပဲ WHO ကကြေညာခဲ့ပါတယ်။အခုအခါကမ္ဘာတလောကိုရိုနာဗိုင်းရပ်စ်အကူအစက်ခံရသူက84သန်းကျော်နဲ့တေဆုံးရသူက 1.6 သန်းကျော်ရှိနေပါပြီ။ John Hopkins တက္ကသိုလ်စစ်တမ်းအရအမေရိကန်နိုင်ငံမှာဒီရောဂါကြောင့်တေဆုံးရသူ3သန်းကျော်ရှိလာခြင်းမှာဒုတိယမြောက် COVID-19 ကာကွယ်ဆေးဖြစ်တဲ့ American က Moderna ကုမ္ပဏီထုတ်ဆေးကိုအရေးပေါ်အသုံးပြုဖို့ FDA အစအစာနဲ့ဆေးဝါးဆိုင်ရာဌာနကခြေသပရင်းနေမှာအတည်ပြုပေးနိုင်ပွဲရှိပါတယ်။ Pfizer နဲ့ BioNTech တို့ပူးတွဲထုတ်တဲ့ဆေးကိုပြီးခဲ့တဲ့သတင်းပတ်ထဲအတည်ပြုပေးခဲ့တာဖြစ်ပြီးအခု Moderna ကထုတ်တဲ့ဆေးကို FDA ရဲ့တိကျလွတ်လပ်တဲ့အကြံပေးပုဂ္ဂိုလ်တွေပါဝင်တဲ့ကော်မတီကအရေးပေါ်အသုံးပြုခွင့်အတည်ပြုပေးဖို့ရှိပါတယ်။ဒီအကြံပေးဖွဲ့အတည်ပြုချက်ရရင်တော့FDA က Moderna ကာကွယ်ဆေးကိုတောက်ကြနေ့လောက်မှာအရေးပေါ်အသုံးချခွင့်ချပေးတော့မှာပါ။ Pfizer BioNTech ကာကွယ်ဆေးကိုပြီးခဲ့တဲ့အပတ်ထဲမှာအကြံပေးပုဂ္ဂိုလ်တွေအတည်ပြုပေးခဲ့ပြီးနောက်တနေ့မှာပဲ FDA ကအရေးပေါ်အသုံးခွင့်ချထားပေးခဲ့ပြီးအခုဆို American နိုင်ငံတလွှားကိုဖြန့်ဖြူးပေးနေပြီဖြစ်ပါတယ်။ American နိုင်ငံတလွှားကဆေးရုံတွေနဲ့နာတာရှည်ဆေးကုသရေးဌာနတွေမှာတော့တနင်္လာနေ့ကစပြီးကနဦးဖြစ်တဲ့ဆေးလုံးပေါင်း 2.9 သန်းလောက်ကိုထိုးပေးနေပါပြီ။COVID-19 ကာကွယ်ဆေးကို EU ဥရောပသမဂ္ဂနိုင်ငံတွေမှာဒီဇင်ဘာ29ရက်နေ့ကစပြီးထိုးပေးဖို့စီစဉ်နေပါပြီ။ကာကွယ်ဆေးကိုအတည်ပြုပေးဖို့အတွက်နှေးကွေးနေတာကြောင့်အဝေးပန်းခံနေရတဲ့ EU ဟာ Britain နဲ့ American နိုင်ငံတွေကိုအမိလိုက်ဖို့အတွက်ကြိုးစားနေတာဖြစ်ပြီးနောက်10ရက်လောက်ကြာမှာ EU ဖွဲ့ဝင်နိုင်ငံတွေမှာဆေးစတင်ထိုးနှံပေးနိုင်တော့မယ်လို့ Germany ကျန်းမာရေးဝန်ကြီး Jens Spahn ကကျေးဇူးပေးနေမှာပြောပါတယ
်။ Wir startenin Deutschland so die Zulassung
တကယ်လို့ဒီဇင်ဘာ27နဲ့ 23 ရက်တွင်မှာစီစဉ်ထားတဲ့အတိုင်းကာကွယ်ဆေးကိုပထမ EMA ဥရောပဆေးဖွဲ့နောက်ဥရောပကော်မရှင်ကနေအတည်ပြုပေးလိုက်မယ်ဆိုရင်ဂျာမနီနိုင်ငံမှာဒီဇင်ဘာ29ရက်ကစပြီးထိုးပေးဖို့လုပ်တော့မှာဖြစ်ကြောင်းပြောတော့တာပါဒါအပြင်တခြား EU ဖွဲ့ဝင်နိုင်ငံတွေလည်းဒီဇင်ဘာ29ရက်နေ့မှာစထိုးဖို့လှုပ်ချင်ကြမှာပါလို့ပြောပါတယ်ဂျာမနီကျန်းမာရေးဝန်ကြီးဟာဝန်ကြီးချုပ်အင်္ဂလာမာကာPfizer နဲ့ကာကွယ်ဆေးပူးတွဲထုတ်လုပ်တဲ့ Germany က BioNTech ကအမှုဆောင်အရာရှိတွေနဲ့ online ဆွေးနွေးပွဲမလုပ်ခင်ပြောကြားခဲ့တာဖြစ်ပါတယ်။ Germany နိုင်ငံ Frankfurt မြို့မှာတော့လူပေါင်း 4,000 လောက်ကိုကာကွယ်ဆေးထိုးပေးနိုင်တဲ့ center အသစ်တစ်ခုကိုဖွင့်ထားပြီး COVID-19 ကာကွယ်ဆေးထိုးရေးလုပ်ငန်းအတွက်ပြင်ဆင်ထားတာဖြစ်ပါတယ်။ Russia တိုက်ခိုက်ခံဆောင် Alexei Navalny အောက်လုံလာတော့ကအစိတ်ကခံရမှုမှာနိုင်ငံတကာသတင်းမီဒီယာတွေဆွဆွဲတယ်လို့ Russia အစိုးရနောက်ွယ်ကနေပါဝင်မှုရှိတယ်ဆိုတာမဟုတ်မှန်ကြောင်းနဲ့ရုရှားနာမည်ဖြစ်အောင်အမေရိကန်ရဲ့လှုပ်ဆောင်မှုတစ်စိတ်တစ်ပိုင်းအနေနဲ့နာဗယ်နီကအမေရိကန်နဲ့လက်တွဲလှုပ်ဆောင်တာသာဖြစ်ကြောင်းရုရှားသမ္မတဗလာဒီမီယာပူတင်ကသူ့ရဲ့2020နှစ်ပတ်လည်သတင်းစာရှင်းလင်းပွဲမှာပြောပါတယ်။နာဗယ်နီနဲ့ပတ်သက်ပြီး Bellingcat Online စုံစမ်းထောက်လှမ်းရေးသတင်းအဖွဲ့ကရုရှားရဲ့ Insider Der Spiegel နဲ့ American CNN သတင်းဌာနတို့စီကရတဲ့အချက်လက်တွေပေါ်မူတည်ပြီးဒီသတင်းပတ်ထဲထုတ်ပြန်လိုက်တဲ့အစီရင်ခံစာထဲမှာဖော်ပြထားတာတွေဟာစုံစမ်းစစ်ဆေးမှုမဟုတ်ဘဲအမေရိကန်ထောက်လှမ်းရေးအဖွဲ့ရဲ့တင်ပြချက်တွေကိုတရားဝင်အောင်လုပ်ပေးတာဒါဖြစ်ကြောင်းလဲသမ္မတပူတင်ကပြောပါတယ် သတင်းသမားတွေနဲ့ရုရှားနိုင်ငံသားတွေရဲ့မိခွန်းတွေကိုဖြည့်ကြပေးတဲ့သမရရဲ့နှစ်ပတ်လည်သတင်းစာရှင်းတဲ့ပွဲမှာကိုရိုနာဗိုင်းရပ်စ်ကာယောဂါဆန်ရကင်တွင်မှုရုရှားအစိုးရရဲ့နိုင်ငံစီးပွားရေးဆန်ရရုံးကန်နေရမှုတွေကနေနိုင်ငံတကာဆက်ဆံရေးဆန်ရအထိသမရကပြောကြားခဲ့တာဖြစ်ပါတယ်။နောက်တက်လာမယ့်အမေရိကန်သမရဟာအတွေ့အကြုံရင့်ချက်သူတူဖြစ်တဲ့အတွက်ကျတနာရီတဲကအားလုံးမဟုတ်ရင်တောင်တချို့ကတော့ဖြည့်ရှင်းပေးနိုင်မယ်လို့မျှော်လင့်ကြောင်းပြောပါတယ
်။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းကီလိုမီတာ24 kHz 12.33 ညလိုင်းကီလိုမီတာ40 kHz 9.33 ညလိုင်းကီလိုမီတာ51 kHz 5.85 နဲ့ပိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင
်။မင်္ဂလာပါခင်ဗျာ။ VOA American အသံရဲ့နောက်ဆုံးရမနေ့ကင်းသတင်းတွေကိုဆက်လက်ကြီးညာသွားပါမယ်။ကျွန်တော်ရဲမတော်မှာမြန်မာနိုင်ငံရဲ့ COVID-19 ကပ်ရောဂါတုံ့ပြန်တိုက်ဖျက်ရေးလုပ်ငန်းတွေမှာအသုံးပြုနိုင်ဖို့အတွက်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ကCOVID-19 စံသက်ကရိယာ PCR 5000ကိုကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကလှူဒါန်းပါတယ်။မြန်မာပြည်သူတမောင်းများစွာရဲ့ဘဝတွေအပေါ် COVID-19 ကပ်ရောဂါရဲ့သက်ရောက်မှုတွေဆက်လက်ရှိနေတာကြောင့်အခုလိုလှူဒါန်းရတာဖြစ်ကြောင်းနဲ့ဇူလိုင်လအတွင်းကလည်း UNHCR အနေနဲ့ကမ္ဘာစံတရိတ်ခါအစီအစဉ် WFP နဲ့ပူးပေါင်းပြီးစံသက်ကရိယာ2000ပြည့်ခဲ့ကြောင်း UNHCR ရဲ့သတင်းထုတ်ပြန်ချက်မှာပါရှိပါတယ်။ကုလသမဂ္ဂအဖွဲ့အစည်းတရားလုံးအနေနဲ့ဆိုရင်တော့မြန်မာနိုင်ငံကိုအခုအချိန်ထိစံသက်ကရိယာပေါင်း3000ခွဲလှူဒါန်းပြည့်ခဲ့ပြီဖြစ်တယ်လို့လည်းဆိုပါတယ်။ဒါပြင် UNHCR အနေနဲ့ COVID-19 တုံ့ပြန်တိုက်ဖျက်ရေးမြန်မာနိုင်ငံရဲ့အားထုတ်ကြိုးပမ်းမှုတွေကိုဆက်လက်ထောက်ခံအားပေးသွားမှာဖြစ်တယ်လို့ဒီအားထုတ်မှုတွေအခါကွယ်မဲ့အားနေတဲ့လူမှုအတိုင်းအဝိုင်းတွေခြံရထားမခံရစေရေးအတွက်ကြိုးပမ်းနေတယ်လို့လည်းပြောပါရယ်။ဒီတုန်းကလည်းမြန်မာနိုင်ငံမှာ COVID-19 ရောဂါကူးစက်သူ1182ယောက်ထပ်တိုးတွေ့ရှိခဲ့တယ်လို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့ညရှင်းတိုင်းထုတ်ပြန်ချက်မှာဖော်ပြထားတာပါ။သေဆုံးသူကလည်း32ယောက်ထပ်တိုးခဲ့ပါရယ်။ဗဒိကတိ COVID-19 ကြောင့်သေဆုံးသူစုစုပေါင်း1389ဦးရှိပြီဖြစ်ပြီးရောဂါကူးစက်သူပေါင်းက13382ဦးရှိပြီဖြစ်ပါရယ်။Vietnam Seva ထုတ်လို့ရေးကုမ္ပဏီ Nanogen Pharmaceutical Biotechnology GSC ကလူတွေနဲ့ပြုလုပ်တဲ့ coronavirus ကာကွယ်ဆေးစမ်းသပ်မှုကိုချက်တာပရိနစ်ကစတင်လိုက်ပြီဖြစ်ပါတယ်။ PP စန္ဒလေးအောင်စမ်းသပ်ခံသူ3ယောက်နဲ့စတင်စမ်းသပ်လိုက်တာဖြစ်ပြီးသူတို့ကို Vietnam စစ်တပ်စစ်ဆေးရုံမှာ82နာရီစောင့်ကြည့်မှာဖြစ်ပါတယ်။အခုပထမအဆင့်စမ်းသပ်မှုမှာလူ60ပါဝင်မယ်လို့လည်း Vietnam ကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။စမ်းသပ်ခံတဲ့သူတွေမှာကာကွယ်ဆေးစမ်းသပ်မှုပေးထွက်ဆိုးကျိုးတစုံတရာရှိခဲ့ရေးကုသပေးဖို့ဆရာဝန်တွေအသိရှိနေတယ်လို့လည်းဆေးရုံဒါရိုက်တာဒိုကူယက်ကပြောပါတယ်။
Thì chúng tôi quan niệm là COVID là giặc thì chúng tôi đang chuẩn bị những cái chiến dịch
COVID ကိုလူတိုင်းကရန်သူလိုသတ်မှတ်ထားတယ်လို့ထင်ပါတယ်ဒါကြောင့်ကျွန်တော်တို့တိုက်ပွဲဝင်သလိုပြင်ဆင်ထားပါတယ်အခုစစ်ဆန္ဒမှုတွေမှာလှုပ်ရမယ်အလို့အလုံးကိုတိုက်ပွဲဝင်စစ်တပ်တွေအနေနဲ့သဘောထားပါတယ်ဒီတိုက်ပွဲကိုတေးချာကြိုတင်ပြင်ဆင်ထားပြီးအနိုင်ရအောင်တိုက်ရမှာပါလို့ Vietnam စစ်ဆေးရုံဒါရိုက်တာဒိုကူယက်ကပြောပါတယ်Vietnam နိုင်ငံရဲ့ကာကွယ်ဆေးသုတေသနလုပ်ငန်းနဲ့ထုတ်လုပ်တဲ့လုပ်ငန်းစဉ်တွေကိုကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကအသိပ္ပပြုထားပြီးဖြစ်တာကြောင့် Nano COVID ကာကွယ်ဆေးစမ်းသပ်မှုဖြစ်စဉ်ကတကမ္ဘာလုံးကသုတေသနပြုစမ်းသပ်မှုဖြစ်စဉ်နဲ့ဆင်တူပါတယ်လို့လည်း Vietnam ကျန်းမာရေးဝန်ကြီးဌာနသိပ္ပံနဲ့နည်းပညာဌာနကတော်ဘထနာမှုကိုယ်ရင်ကိုယ်ကွမ်းကပြောပါတယ်ဖွံ့ဖြိုးဆဲနိုင်ငံတွေအနေနဲ့ကာကွယ်ဆေးရဖို့ကိုချမ်းသာတဲ့နိုင်ငံတွေနဲ့အပြိုင်ကြိုးစားနေရတဲ့အချိန်မှာဗီယက်နမ်နိုင်ငံကအခုလိုစမ်းသပ်မှုကိုပြုလုပ်လိုက်တာဖြစ်ပါတယ်။ဗီယက်နမ်မှာအခုလူနဲ့စမ်းသပ်မဲ့နာနိုကိုဗစ်ဆေးအပါအဝင်ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးစမ်းသပ်မှု၄ခုပြုလုပ်နေတာဖြစ်ပြီးနာနိုကိုဗစ်ထိုးစစ်တလုံးခမန်းဂျီ$5လောက်ကျသင့်မယ်လို့ကုမ္ပဏီကိုယ်စားလှယ်တစ်ဦးကပြောပါတယ်။လူရေ96တန်းရှိတဲ့ဗီယက်နမ်နိုင်ငံမှာအခုအထိယောဂကုသသူ1400ကျော်နဲ့သေဆုံးသူ39ယောက်ပဲရှိတာပါ။အိန္ဒိယမြန်မာထိုင်းသုံးနိုင်ငံအဝေးပြေးလမ်းစီမံကိန်းမှာဘင်္ဂလားဒေ့ရှ်နိုင်ငံလည်းပူးပေါင်းပါဝင်ဖို့စိတ်ဝင်စားကြောင်းဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိခ်ဟာစီနာကပြောပါရယ်မနေ့ဒီဇင်ဘာလ18ရက်နေ့ကအိန္ဒိယဝန်ကြီးချုပ်နာရင်ဒရာမိုဒီနဲ့ဗီဒီယိုကတစ်ဆင့်ကျင်းပတဲ့ထိပ်သီးဆွေးနွေးပွဲမှာဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ဟာစီနာကအခုလိုပြောလိုက်တာပါတောင်တဲ့အရှေ့တောင်အာရှဒေသအကြားအပြန်အလှန်ဆက်သွယ်မှုတွေတိုးတက်လာစေဖို့အခုစီမံကိန်းမှာဘင်္ဂလားဒေ့ရှ်နိုင်ငံပါဝင်နိုင်ရေးအိန္ဒိယနိုင်ငံရဲ့ထောက်ခံမှုကိုတောင်းခံခဲ့တယ်လို့လည်းထိပ်သီးဆွေးနွေးပွဲအပြီးထုတ်ပြန်တဲ့နိုင်ငံပူးတွဲကြေညာချက်မှာဖော်ပြထားပါတယ်မြန်မာနိုင်ငံရခိုင်ပြည်နယ်ကနေအိုးအိမ်စွန့်ခွာထွက်ပြေးလာခဲ့တဲ့သူပေါင်းတိတက်သမားတန်းကိုလက်ခံထားပြီးလူသားချင်းစာနာမှုအကူအညီပေးနေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုဝ ဝန်ကြီးချုပ်မိုရီကကျေးဇူးတင်စကားပြောကြားခဲ့ကြောင်းနဲ့ဒုက္ခသည်တွေဘေးကင်းလုံခြုံစွာနဲ့တရက်ကိုအမြန်ဆုံးပြန်နိုင်ရေးအရေးကြီးကြောင်းကိုလည်းဝန်ကြီးချုပ်တို့စလုံးကထပ်လောင်းပြောကြားခဲ့ကြောင်းအိန္ဒိယပြည်ပရေးရာဝန်ကြီးဌာနကထုတ်ပြန်တဲ့ပူးတွဲညင်ညာချက်မှာပါရှိပါတယ်။အိန္ဒိယနိုင်ငံကုလသမဂ္ဂလူ့ကျိုးရေးကောင်စီအဖွဲ့ဝင်ဖြစ်ရွေးချယ်ခံရတာကိုဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိခ်ဟာစီနာကချီးကျူးစကားပြောကြားသလိုဒုက္ခသည်တွေနေရက်ပြန်နိုင်ရေးအမြဲတမ်းအဖွဲ့ဝင်မဟုတ်တဲ့လူ့ကျိုးရေးကောင်စီဝင်အိန္ဒိယနိုင်ငံအနေနဲ့အကူအညီပေးဖို့ကိုလည်းမေတ္တာရပ်ခံခဲ့ကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံထုတ် The Daily Star သတင်းစာမှာဖော်ပြထားပါတယ်American သွေးကုန်ထုတ်ကုန်ပန်း Exim by ရဲ့ဥက္ကဋ္ဌ Kimberly Reed ကမြန်မာနိုင်ငံဆိုင်ရာ American သမ္မတ G Thomas Vester နဲ့ဗီဒီယိုကတဆင် American မြန်မာနိုင်ငံကုန်သွယ်စီးပွားရေးကိစ္စတွေကိုဆွေးနွေးခဲ့ပါတယ်။ဒီဇင်ဘာလ14ရက်နေ့ကပြုလုပ်တဲ့အဲ့ဒီဆွေးနွေးပွဲမှာ American ကုန်စည်တွေနဲ့ဝန်ဆောင်မှုလုပ်ငန်းတွေက American မြန်မာနိုင်ငံစလုံးရဲ့စီးပွားရေးနဲ့အလုပ်ကိုင်ဖန်တီးနိုင်မှုကိုဘယ်လိုအားကောင်းစရာလုပ်နိုင်မလဲဆိုတဲ့အချက်ကိုအဓိကထားဆွေးနွေးခဲ့ကြောင်းAmerican သွေးကုန်ထုတ်ကုန်ပန်း HSM ကဒီဇင်ဘာလ15ရက်နေ့မှာကြေညာချက်ထုတ်ပြန်ပါတယ်။ American စီးပွားရေးကိုယ်စားလှယ်အဖွဲ့ Indo-Pacific ဒေသကိုတွားရောက်တဲ့ခီးစဲအတွင်းအောက်တိုဘာလတည်း HSM ပန်ဥက္ကဋ္ဌရီကမြန်မာနိုင်ငံကိုတွားရောက်ခဲ့ပါတယ်။ဟုတ်တယ်နေမနေခင်နောက်ဆုံးရသတင်းတွေကိုဒေါခင်မျိုးသက်နဲ့အတူကြီးညာခဲ့တာဖြစ်ပါတယ်အခုတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
ရှင်တော်ဝင်းမင်ပါကျမရင်းနဲ့အားကစားဝင်ကြီးဒေါက်တာမြင့်ထွေးကကျမရင်းဝန်ထမ်းတွေအနေနဲ့ဝင်နဲ့အားမမျှဖြစ်နေပြီးကိုဗစ်ကူးစက်မှုဆက်များနေရင်မနိုင်မနေဖြစ်လာတော့မှမို့ကာကွယ်စည်းကမ်းအလေးထားလိုက်နာကြဖို့အင်္ဂါနေ့ကရန်ကုန်တိုင်းကျမ်းမာရေးတာဝန်ခံတွေနဲ့ဆွေးနွေးပွဲမှာအလေးနဲ့ပြောခဲ့တဲ့အပေါ်နောက်ဆုံးအခြေအနေကိုဒီဝန်ကြီးဌာနပြောခွင့်ရဒေါက်တာသန်းနိုင်စိုးကိုမေးရမှာအခုလိုဆက်ရှင်းပြပါမယ်။အဲနောက်
ဆုံးကတော့ဒီဟာကျွန်တော်တို့လေဝဲကန်ရပါဘောနော်ပြချတယ်ဖြစ်နေအောင်ဒီလည်းဒီလိုဒီကုန်ရဲ့အတန်းကကျတာအဓိကတော့အဝင်ရောထိန်းချုပ်နိုင်ရတဲ့အတွက်ပြုတ်တယ်ဘောနော်အဓိကကိုရောက်နေတဲ့နာနေဖို့လူတွေဝေချတဲ့နေရာမှာဒီနေရာသေးရာမတ်ကိုသိရတတ်တဲ့မို့တော့ဘောနော်သူချင်းတော်တစ်ခုချက်အောင်ဒီယုံဒီထုတ်ဆောင်နေတာဘောနော်ဒီဘာရီမှာတက်တဲ့လူတွေများလာရင်မတက်တဲ့လူတွေတော့လည်းနော်အဲလူတွေစီယုံနေတာဘောနော
်ဟုတ်ကဲ့အဲ့တော့ဒီအပိုင်းအတွင်းမှာဒီစီကန်လိုက်နာမှုအနေထားရော
ဆရာကြီးအဲ့ဒါတော့ဒီသားနဲ့ဒေတာမတူဘူးဆော်မန်းလေးတို့နေရာမျိုးကိုအရင်အားရဖို့ပေါ့ဆိုတော့တက်ပြရရန်ကုန်လိုနေရာလေးတော့လည်းနည်းနည်းတော့ကျင်းကျင်းကျင်းကျင်းရတဲ့ဘောပေါ့နော်ဒီလိုမျိုးတော့ပဲရှိရဲပေါ့နော်တစ်ခါကလူရဲပါဝင်တော့တော့အားနည်းတယ်
โอเคအဲ့ဒီတော့မန္တလေးမှာတော့စီကန်းကိုလိုက်တင်းကျက်တာပေါ့နော်အထူးသဖြင့်တော့ဥပဒေကြောင့်ရလိုက်ထိန်းတဲ့သဘောပေါ့နော်ရန်ကုန်မှာတော့အဲ့လိုမျိုးလုပ်ဖို့
အဲ့တော့ကျွန်တော်တို့ရဲ့ပေါင်းကြော်တဲ့လူတွေကြွားပေါ့နော်ဆရာဒါတော့ဒေတာဆိုင်ရာအစိုးရအဖွဲ့ဒေတာဆိုင်ရာကိုဗစ်ကော်မတီအဲ့တို့ရတယ်ခေါင်းရမယ်ဆိုတော့ဥဒါသိမ်ဘူကောင်ပြည်နိုင်ငံမျိုးခိုင်းတာတော့ဒီကကြတော့ဒီစီကန်းတိုင်းတိုင်းရဲ့တစ်ခုရဲ့နောက်ဆက်တွဲကောင်းဝေးနေရေးပေါ့နော်ဒီမျိုးရေးဒီဘွားရေးဒီဟာရဲ့အကျိုးတက်ရောက်မှုကိုစဉ်းစားပါအဲ့တော့ကျွန်တော်ကတော့ဒီများများလိုက်နိုင်တော့ပြန်ပြန်ကြောက်သွားမှာတော့ကြေကြတယ်ဗ
ျဟုတ်ကဲ့အဲ့တော့တစ်ဖက်မှာလည်းဒီစီဝိုင်းလုပ်ငန်းတချို့ပြန်စဖွင့်လာတဲ့သဘောပေါ့နော်ဥပမာလေရင်လိုင်းတွေပြန်ဖွင့်လာတာမျိုးအဲ့ဒီအနေထားမှာရောဒီကုဆတ်မှုအနေထားတွေအတွက
်ဒီကစီဝိုင်းလေပေါ့ကျင်တာပေါ့နော်ဒီလုပ်ငန်းတွေပြန်ဖွင့်နေရရဲ့အပတိလေချက်ကလည်းယောဂမကုဆတ်ဖို့ပါလို့ဒီဦးတော်ပဲအကာအကွယ်အောက်ပါပေါ့နော်ဒီကကြတော့ဒီကောင်းလိုက်နေပြန်ဖွင့်တဲ့အခါမှာလည်းဒီ SOP ပါလေကျွန်တော်က
ဟုတ်ကဲ့ Standard Operation Procedure ပေါ့နော်စံတတ်မှတ်ချက်လိုမျိုးလိုက်နာမယ်စီကန်တွေ
ဟုတ်ဟုတ်ဒီကတတ်မှတ်ထားတယ
်ဟုတ်ကဲ့အဲ့တော့ဒီနေရာမှာတစ်ဖက်ကလည်းကာကွယ်ရေးပေါ့နော်နောက်တစ်ဖက်ကလည်းဒီကုသရေးအပိုင်းမှာတော့ဒီ Home Isolation တဘောပေါ့တချို့လူနာတွေကိုစိတ်မှကုပြီးရင်အဆင်ပြေပေါ့နော် Home Isolation လုပ်မယ်ဆိုတာမျိုးလည်းတွေ့ရပါတယ်အဲ့ဒီအနေထားရောဘလိုမျိုးဖြစ်လာဖို့ရှိလဲ
အဲ့ဒါကတော့ကျွန်တော်တို့လည်းခုနကပြောလို့အဝေယိုထိနေနေရတူတူရှိဒီကတော့ခုနကပြောလေကုသမှုဝင်ဆက်တွေတက်တော့ပြီးတော့စိတ်ရောမရောက်လာနေတာတော့ဘောနော်ဒါယောဂဝိဖြတ်နိုင်ခြင်းလေးပေါ့နောက်တစ်ခုကတော့ခုနပြောလို့ပေါ့နော်အချို့ယောဂပြေးရှိနေတယ်အဲ့ဒီမှာတော့ဆင်းပြီးရတဲ့အခါကျတော့ဒီအိမ်မှာ home quarantine တဘောမျိုးထားတာကို isolation တဘောမျိုးထားတာပေါ့နော်အဲ့ဒါကျွန်တော်တို့ခုနိုင်ငံလူတွေလုံးဖြစ်နေရလည်းလည်းရှုပ်ခွေးတယ်ခင်ဗျားတော့တယ်မှာပေါ့နောက်တော့ချို့ဒီတော့ဒီ consistency ဆီမှာလေဒီဟာကြီးကပြန်လွတ်လိုက်တဲ့အချိန်မှာဘုံနဲ့ clean acid ကိုဘုံမှာထည့်နေတယ်အောင်ငယ်ဟိုဘုံ community transmission ဖြစ်သွားတာအဲ့တော့ကျွန်တော်နိုင်ငံလူနေမှုတစ်နေရာကအင်ဂျန်သွားတဲ့ခါကျရင်ဒီသားကြီးရဲ့အူယုံနေတဲ့ခါကျတော့ဒီကက်နေဘူးကမြေဘူးကြာအဲ့တော့လေနေရာကြီးကိုသင်ချူကြောက်လို့နိုင်ငံရောက်သွေးနေတယ်လားဘုံများအဲ့ဒီပြန်ဖြစ်နိုင်ငံဆိုတော့ဒီကျွန်တော်အချိန်ပြီးသွားပြီးတော့ဒီ confidence ပေါ့ ောက်ဆီဂျင်ကြာတယ်ကျွန်တော်ဆေးရုံပေါ့နော်ဟိုက်ထရိုပေါ့နေဆေးအောက်ဆီဂျင်ပေါ့ဒါမျိုးတွေပြီးပြီးတော့ကျွန်တော်ကအမ်ဘူလန့်ပေါ်ပါလေအဲ့လိုပြီးလို့ပြဲပြီးရအောင်လဲဆိုတော့ပါအောက်ဆီဂျင်ဘူးကလည်းတန်းလီတာဆိုတာမိနစ်လောက်ပဲရဆိုတော့ကျွန်တော်တို့ကတေဆုံးမှုမျိုးတွေရမ်းတက်လာတယ်အခုကျွန်တော်တို့ကဒီ final အနေနဲ့ဒူလာတရာတော့ကိုဆက်ပြီးတော့ကျွန်တော်တို့လုပ်ကြည့်မယ်အဲ့တရာလည်းကျွန်တော်ပြောရခက်ကြီးကြီးအားတွေစိတ်တုံတဲ့လူတွေရှိရအများဆုံးစိတ်ကြီးစင်းတော့ပေါ့နော်ဒါမျိုးစိတ်စင်စင်စားထားတဲ့အများကြီးကကုန်ပြူသေးရလို့ဖြစ်ရမယ်ဒီ policy ရဲ့ strategy ကတော့ balance ဆိုပြီးတွားမယ်လို့ထားပါတော
့ဟုတ်ကဲ့ဘယ်အချိန်လောက်စပြင်မယ်ထင်လဲအခု pilot project ကိုလေ
အဲ့ဒါတော့ဆရာဦးသောဝေဆိုးလို့ပဲစရတာပေါ့နော်သူတို့ပဲစုံတဲ့ကြည့်ပါခင်ဗျာဆရာကျွန်တော်ထင်တော့သူတို့ရက်ပိုင်းသူစပဲလို့သူတို့ပြောသွားတယ်ပေါ့နော်ဒါပေမဲ့ကျွန်တော်တို့မြန်မာနိုင်ငံအခြေအနေနဲ့ကအဲ့လိုလူမျိုးယူရတာမလဲဦးဆရာ
ဟုတ်ကဲ့အဲ့တော့ဒီနေရာမှာနောက်တစ်ခုကဒီဆေးရုံဝင်ပြတာရောက်ကြအောင်ပေါ့နော်ပုဂ္ဂလိကဆေးရုံနေနေထားရော
ဟောဒါလည်းဆရာသူတို့လျှောက်လာတဲ့ဆေးရုံနေရှိရပေါ့နော်ကျွန်တော်၄ရုံလောက်ရှိတယ်အဲ့ဒါလည်းအများဆုံးခွင့်ပြုပေးဖို့လဲဒိုင်းဝင်ကြီးကညွှန်ကြားတာကျွန်တော်ကြားလိုက်တယ်ပေါ့နော
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာကျွန်တော်ဝင်မှာ
မြန်မာစိုက်ပျိုးရေးထွက်ကုန်တွေကိုကမ္ဘာတခြားနိုင်ငံတွေထိတင်ပို့နိုင်ဖို့မြန်မာနိုင်ငံကစတင်ခြေလှမ်းနေရမှာအောင်မြင်မှုတွေရနေတဲ့အကြောင်းကုန်သွယ်လုပ်ငန်းရှင်တွေရဲ့ပြောပြချက်ကိုတင်ပြပေးမှာပါကျွန်တော်ကတော့ဇော်ထက်ပါပြည်တွင်းကတောင်သူတွေပို့ကုန်လုပ်ငန်းရှင်တွေဟာကိုဗစ်ရောဂါအကြက်တဲကြောင့်ဖြစ်လာရဲ့နေဆက်ကုန်သွယ်ရေးအထူးသဖြင့်မြန်မာတရုတ်ကုန်သွယ်ရေးရပ်တန့်နေရာကိုဖြည့်ရှင်းဖို့ကြိုးစားရင်းပို့ကုန်ဈေးကွက်အသစ်တွေရလာနေပါပြီအကန့်အသတ်များရဲ့တရုတ်နေဆက်ကုန်သွယ်ရေးကိုစိတ်ပြတ်နေတဲ့မြန်မာကုန်သွယ်တွေဟာအရှိလေပိုင်းဥရောပနဲ့ UK ဈေးကွက်တွေကိုရှာဖွေရင်းအခုဆိုရင်ဒီနိုင်ငံတွေကမြန်မာသီးနှံတွေကိုဝယ်ယူဖို့စတင်ကန့်လန့်လာတာပါပြီးခဲ့တဲ့လကပြည်တွင်းထောက်ပံ့သည့်တွေအင်္ဂလန်နိုင်ငံကိုပထမဆုံးစမ်းသပ်တင်ပို့လိုက်ပြီးတဲ့နောက်မြန်မာစိုက်ပျိုးရေးထွက်ကုန်တွေကိုဝယ်ယူဖို့နိုင်ငံတချို့ကကန့်လန့်တာမေးမြန်းတာတွေရှိခဲ့ပါတယ်ဒီအခြေအနေကိုမြန်မာနိုင်ငံတတိဝက်လံပန်းမန်နဲ့ဟင်းဒီဟင်းရွတ်စိုက်ပျိုးထုတ်လုပ်တင်ပို့ရောင်းချသူများအသင်းအထွေထွေအတွင်းရေးမှူးဒေါ်ဆန္ဒမျိုးက VOA ကိုပြောပြပါတယ်
သူတို့ဒီအင်္ဂလန်ကိုပို့လိုက်တာကဒီတတိယကုန်စင်းတော့ပါဒီကျွန်တော်တို့အပီဆိုင်ရာဈေးကွက်ကြီးကြီးကြီးသွားလို့ရတယ်ဆိုတော့ရန်ပေါက်သွားတော့ဒီရန်နေဆိုင်တယ်ဒီရတဲ့ဈေးကွက်မပြောင်းသက်လုပ်ဖို့လိုတာပေါ့နော်သူတို့တွေအစနားလည်တာကဒီ EU တို့ဘာလို့ဆိုစာတစ်ကိတ်တွေအများကြီးနဲ့တရုတ်ထက်ထက်မှာပဲလို့ခင်ရတယ်အမှန်တော့ပို့ရရန်လွယ်တယ်ကျွန်တော်တို့အခွင့်အလမ်းအများကြီးရှိတယ်အခုကျွန်တော်တို့ထောပတ်နေဆိုလို့ရှိရင်တရက်တရက်ဒီဖုန်းချေရတာမနည်းဘူးဒီနိုင်ငံတကာကနေပေါ့နော် WhatsApp သူဘာလို့လဲကိုမေးနေတာအမေရောက်ပွားရှိလားအတရက်ပြီးဆိုရင်လည်းဘာရှိရလဲမင်းတို့ဖောက်ပတ်ပြီးအောင်ရောက်မှတော့အစားကြီးတွေလည်းရောက်မှာပေါ့ဆိုပြီးတော့ Netherlands ပေါ့နော်မပိုလန်ဆိုတမယာကြီးအဲ့လိုမေးလာတယ်အဲ့ Italy ဆိုလို့ရှိရင်ဒီမှာဘာလာရင်းနှီးမြှုပ်နှံရမလဲပေါ့နော်အဲ့လို Singapore ဆိုလို့ရှိရင်သူကဒီဆိုင်ရာပို့ဆောင်ရေးတော့ logistics ကိုပူပေါင်းရအောင်ဆိုပြီးတော့ကမ်းလန်းနေတောက်လျှောက်ပဲ
ဒီဇင်ဘာ23ရက်ကမြမဖီးရဲသီးရီကျင်းထားတဲ့အကုံသမောဟာ RS ဆော့ဖ်ဝဲများပြည်အောင်စု UAE ကိုပထမဆုံးအကြိမ်စတင်ထွက်ခွာခဲ့ပါတယ်။အဲ့ဒီအချိန်မှာတရုတ်နိုင်ငံကလည်းမြမဖီးရဲသီးကိုနှစ်တရာအတွင်းမှာမပြေးဘူးတဲ့ဈေးနဲ့ဝယ်ယူနေရပါ။စိုက်ပျိုးရေးထွက်ကုန်တွေဈေးရဖို့ဆိုရင်ရောင်းလိုပါဝယ်လိုပါချင့်ချိန်ပြီးစိုက်ဖို့နဲ့ဈေးကွက်များဖြန့်ကျက်ထားနိုင်ဖို့မြမနိုင်ငံဖီးရဲတခွာစိုက်ပျိုးတင်ဖို့ရောင်းချသူများအသင်းဥက္ကဋ္ဌဦးနိုင်ဝင်းကပြောပါတယ်။
မနေ့ကတော့ဆိုရင်တရုတ်ကြီးကြီးသွားတာအကြည့်စီးသွားဖို့လည်းကားကပါထပ်ဆက်ရတဲ့ဘဝတွေရောက်တာမနေ့ကတော့သူတို့ကကောင်းပြီဆိုရင်လည်းဘယ်သူမှလိုက်မမီအောင်ပေးတာစီအဟုတ်ဘိုးရောက်နေရောမကောင်းပြီဆိုလည်းဟိုမြေကြီးကမြေကြီးအောက်တောင်ရောက်သွားတယ်သူကဝစီရောက်ချတာသူကအဲတော့တနင်္ဂနွေနေ့ဆိုင်နိုင်ငံချင်းများသိကွက်ချနိုင်ပိုးကောင်းတာပေါ့
ဂျင်းစိန်ဂျင်းနမူနာကိုဒီဇင်ဘာ18ရက်မှာ UK နိုင်ငံ DC နမူနာတင်ပို့လိုက်ပါတယ်စင်ကာပူနိုင်ငံကလည်းပြည်တွင်းကဖျဲသည်ကိုဝယ်ယူဖို့ကန့်လန့်နေရာကြီးလည်းရှိပါတယ်နနသီးနဲ့ထောပတ်သေးကိုတရုတ်ပြည်ကိုပို့ဖို့2019ကတည်းကကန့်လန့်ခဲ့ပေမဲ့ဒီနေ့အထိမရသေးကြောင်းလဲကုန်သည်တွေကပြောပါတယ်။ဒါကြောင့်လဲဈေးကွက်အသစ်တွေရှာရင်ဒီနိုင်ငံတွေရဲ့လိုအပ်ချက်တွေကိုဖြည့်ဆည်းရင်းနဲ့ကုန်စည်ဖြန့်ချိရေးလမ်းကြောင်း supply chain တစ်ခုလုံးအပြောင်းလဲဖြစ်ခဲ့ကြောင်းဒေါ်ဆန္ဒမျိုးကပြောပါတယ်။စိုက်ပျိုးရေးထောက်ကုန်တွေအဆက်မပြတ်ပို့နိုင်ဖို့ဆိုရင်ကုန်အမှားတွေအမြဲအစဉ်သင်းဖြစ်နေဖို့နဲ့နိုင်ငံတကာစံချိန်မီထုတ်ပို့စက်ရုံတွေတဲ့ယူပို့ဆောင်ရေးစနစ်တွေလိုအပ်တယ်လို့အစိုးရဘက်ကလည်းပူးပေါင်းပါဝင်ဖို့လဲသူကအကြံပြုတာပ
ါကိုဗစ်တောင်းရပါတယ် supply chain အဖြစ်ပေါ့ကိုဗစ်တောင်းမဖြစ်သေးရင်တော့တရုတ်ကပဲနည်းနည်းနည်းနည်းလေးလေးကူကူမျောလိုက်ရင်မှပေါ့နော်ဆိုအသက်ရှင်ရေးဆိုတော့ဒီနှစ်ကရန်ရုံးဖြစ်သွားတဲ့သဘောပဲအခုကျွန်တော်တို့က supply chain အဖြစ်ထဲကို credibility နဲ့တိုးဝင်သွားပြီဆိုတော့ဆက်လုပ်ဖို့လိုတာပေါ့နော်မဟုတ်ရင်ကျွန်တော်တို့ဂျာမနီကိုလုံခဲ့ဒီ2018ကဒီစရက်ပြီးစိန်လုံးပို့ပို့လိုက်တဲ့အခါမှာသူကအရင်စိုက်တာပဲချက်ချင်းပုံနေဒီ unit ကိုပို့တယ်။အောင်မြင်ပြီဆိုတော့ကျွန်တော်တို့ကဒီထက်မှာဆက်လိုက်ပို့နိုင် မဟုတ်နိုင်တော့ဒီတိုးထားတာပြန်ပြောက်သွားတယ်။တိုးရလည်းကျွန်တော်တို့ဒီစစ်သီးဝင်လေးဟင်းနေတဲ့ဒီအပြင်ဆိုင်ရာဈေးကွက်ကိုရှာရတယ်ဆိုရင်အဲ့ဒါလေးကိုသူတို့အမှတ်ကလိုက်ကန့်ဖို့ပို့လို့ရပါဘူး။
အစိုးရကိန်းဂဏန်းနေတိုင်းဆိုရင်မြန်မာနိုင်ငံရဲ့ပြည်တွင်းအသက်တင်ထုတ်လုပ်မှုတန်ဖိုး GDP က2010ကနေ2019ခုနှစ်အထိနှစ်တိုင်း800ကိုင်နှုန်းတိုးနေရပါဒီထဲမှာစိုက်ပျိုးရေးဆိုင်ရာ GDP က 3.2 ရာခိုင်နှုန်းရှိပါတယ်ဒါပေမဲ့မျှော်လင့်မထားတဲ့ကမ္ဘာကပ်ရောဂါကြောင့်2019-2020မှာမြန်မာစီးပွားရေးတိုးတက်နှုန်းဟာ 7.9 ရာခိုင်နှုန်းအထိကျသွားရလို့ကမ္ဘာဘဏ်ကခန့်မှန်းထားပါတယ်လက်တလုံးမှာကာယောဂကုသနှုန်းကဆက်ရှိနေပြီးမြန်မာနိုင်ငံဟာစိုက်ပျိုးရေးကဏ္ဍမှာအထူးသိမ့်မနာပဲပြည်ပပို့ကုန်အလုံးရဲ့22ရာခိုင်နှုန်းရှိပါတယ်။ဒီထဲမှာတတိဝလန်နဲ့ဟင်းသီးဟင်းရွက်ကအထူးကပို့ကုန်နေဖြစ်ပါတယ်။ဒါပေမဲ့လည်းဒီကဏ္ဍတစ်ခုလုံးကာယောဂရိုက်ခတ်မှုကိုခံနေရပြီးကုန်သွယ်ရေးအတားအဆီးတွေအထူးသဖြင့်မြန်မာတရုတ်နယ်စပ်ကုန်သွယ်ရေးဂိတ်တွေမှာတင်းကျပ်မှုတွေကရှိနေစေဖြစ်ပါတယ်။လက်ရှိရောတရုတ်နိုင်ငံဟာမြန်မာနိုင်ငံအတွက်အကြီးအကဲကုန်သွယ်ပတ်နိုင်ငံဖြစ်ပြီးမြန်မာအစိုးရစည်းရင်းနေရဆိုရင်2019-2020ဘဏ္ဍာနှစ်မှာနှစ်နိုင်ငံကုန်သွယ်မှုပမာဏကအမေရိကန်ဒေါ်လာ12ဘီလီယံကျော်ရှိပြီးထိုင်းနိုင်ငံကတော့ဒုတိယအများဆုံးနဲ့အမေရိကန်ဒေါ်လာတန်9000ကျော်ရှိပါတယ်။ဒီဇင်ဘာ16ရက်မနေ့ကလုတ်ခဲ့တဲ့ကမ္ဘာ့ဘဏ်မြန်မာတောင်းရှိသူတွေနဲ့အစိုးရတောင်းရှိသူတွေစီးပွားရေးပညာရှင်တွေရဲ့မြန်မာစီးပွားရေးသုံးသပ်ချက်အွန်လိုင်းဆွေးနွေးပွဲမှာလည်းစိုက်ပျိုးရေးလုပ်ငန်းကိုထည့်သွင်းဆွေးနွေးခဲ့ပြီးကာယောဂါကြောင့်ထိခိုက်ခဲ့ရတဲ့ဒီဈေးကွက်တစ်ခုလုံးကိုပြန်ပြီးထူထောင်နိုင်ဖို့အကြံပြုခဲ့ရလဲရှိပါတယ်။ကျွန်တော်ကတော့ဇော်ချက်ပါ VOE အတွက်သတင်းပေးပို့တာပ
ါ VOE မေဂန်တန်ကတောက်ချာနေမနေ့ကင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ခုဆက်လက်ပြီးတော့ကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြကြတဲ့မြန်မာနိုင်ငံအကြောင်းသတင်းဆောင်းပါးတွေကိုမူရင်းအပေါ်အပြတ်ကောက်နှုတ်တင်ပြပေးသွားပါမယ်။ Understanding the India-Myanmar Relations မြန်မာအိန္ဒိယဆက်ဆံရေးပေါ်နားလည်ကြည့်ခြင်းဆိုတဲ့ခေါင်းစဉ်နဲ့ Modern Diplomacy သတင်းအွန်လိုင်းမှာ Hash Mahasat ရေးသားတဲ့ဆောင်းပါးကိုကျွန်တော်အောင်မြတ်သူကတင်ပြပေးခြင်းပါလဲ။ပြီးခဲ့တဲ့အောက်တိုဘာ2ရက်နေ့ကအွန်လိုင်းကတစ်ဆင့်ပြုလုပ်တဲ့19ကြိမ်မြောက်မြန်မာအိန္ဒိယနိုင်ငံသားရေးဝန်ကြီးများဆွေးနွေးညှိနှိုင်းပွဲကျင်းပရာမှာအိန္ဒိယဘက်ကနိုင်ငံသားရေးဌာနအတွင်းဝန် Hash Warden Shangla တက်ရောက်ပြီးမြန်မာဘက်ကနိုင်ငံသားရေးဌာနအမြဲတမ်းအတွင်းဝန်ဦးစိုးဝံတက်ရောက်ဆွေးနွေးခဲ့တယ်လို့အစချီပြီးတော့ဆောင်းပါးကိုရေးသားထားပါတယ်။ဆွေးနွေးညှိနှိုင်းမှုတွေအတွင်းနိုင်ငံသားပတ်သက်ဆက်နွယ်မှုတွေအားလုံးကိုစလည်ဆုံးပြန်လည်သုံးသပ်ခဲ့ကြတယ်လို့ဖော်ပြပါရှိပါတယ်။အဲဒီထဲမှာနေဆက်အခြေခံအဆောက်အဦတွေကိုအရေးသွေးမြင့်တင်ခြင်းအပါအဝင်မြန်မာနိုင်ငံတည်းဆက်ပြီးတော့ကြီးထွားလာနေတဲ့အိန္ဒိယရဲ့ဖွံ့ဖြိုးရေးစီမံကိန်းတွေ၊စွမ်းအင်နဲ့လျှက်စစ်ကဏ္ဍပူးပေါင်းဆောင်ရွက်မှုတွေ၊ကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုစတွေပါဝင်ခဲ့ပြီးတော့ငလျင်ကြောင့်ပျက်စီးခဲ့တဲ့ပကံဖျားတွေကိုပြုပြင်ထိန်းသိမ်းရေးကနေအိန္ဒိယထုတ်ကိုဗစ်ကာကွယ်ဆေးတစ်မျိုးဖြစ်တဲ့ Remdesivir ဆေးအလုံးရေ3000ကိုမြန်မာဘက်သို့လွှဲပြောင်းပေးရေးထိထည့်သွင်းဆွေးနွေးခဲ့တယ်လို့ရေးသားထားပါတယ်။အရေးကြီးဆုံးကိစ္စတစ်ခုအဖြစ် G20 နိုင်ငံတွေရဲ့ကြွေးမြင့်ဆိုင်ငံထားရေးကဏ္ဍဦးစီစဉ်မှာအိန္ဒိယကမြန်မာပြည်ကြွေးမြင့်ဆိုင်ငံရေးအတွက်ထောက်ခံသဘောတူခဲ့တယ်လို့ဖော်ပြထားပါတယ်။အိန္ဒိယရဲ့အရှိမျော်မူဝါဒအရမြန်မာနိုင်ငံဟာအဓိကထောက်တိုင်တကူဖြစ်ပြီးတော့တောင်အာရှနဲ့အရှေ့တောင်အာရှကိုဆက်သွယ်ရမှာမြန်မာဟာဂုံနင်းတရာကြီးတစ်စင်းဖြစ်တယ်လို့လည်းဖော်ပြထားပါဗျ။ဒါ့အပြင်အိန္ဒိယနဲ့မြန်မာဟာအနီးဆုံးသောကာကွယ်ရေးမိဖက်နိုင်ငံတွေအဖြစ်နှစ်နိုင်ငံစည်းရေးလေ့ကျင့်မှုတွေရှိနေပြီးအိန္ဒိယကမြန်မာစစ်တပ်ကိုကုလသမဂ္ဂညီညွတ်ရေးတပ်တွေမှပါဝင်နိုင်ဖို့အတွက်လေ့ကျင့်သင်တန်းပေးနေတာလည်းရှိခဲ့ပါဗျ။လက်ရှိအိန္ဒိယရဲ့အရှေ့တောင်အာရှဒေသရေနံနဲ့တဘာတံငွေရင်းနှီးမြှုပ်နှံမှုကမြန်မာနိုင်ငံထဲမှာအကြီးဆုံးဖြစ်နေပြီးရင်းနှီးမြှုပ်နှံမှု 1.2 ဘီလီယံကျော်ရှိနေတာပါ။ဒါကြောင့်စွမ်းအင်ကဏ္ဍ၊ကာကွယ်ရေးကဏ္ဍ၊အရှေ့ရက်ကိုဥတီလှုပ်ဆောင်တဲ့မူဝါဒနဲ့အရှေ့မြောက်ပြည်နယ်တွေရဲ့ဖွံ့ဖြိုးတိုးတက်လာစေရေးအတွက်အိန္ဒိယအတွက်လာမယ့်အနာဂတ်မှာအလွန်အရေးကြီးတယ်လို့ဘင်္ဂလားပင်လယ်ကွေ့နိုင်ငံတွေထဲမှာလည်းမြန်မာနိုင်ငံကမဟာဗျူဟာကျတဲ့အခန်းမှာပါဝင်နေတယ်လို့យေသားထားပါတယ်။တရုတ်နဲ့အမေရိကန်ကြားစစ်တိုက်ဖြစ်ပေါ်လာနေတဲ့ဆေးရေးတိုက်ပွဲမှာလည်းမြန်မာနိုင်ငံကိုပထမဆုတစည်းတစ်ခုအဖြစ်နိုင်ငံတော်တော်များများကရှုမြင်နေကြကြောင်းဒါကြောင့်မြန်မာတခုခုရွေးချယ်ရတော့မှဖြစ်ပြီးတော့ဒုတိယဆုနဲ့တင်ကျင်းတဲ့နိုင်ငံကြီးတွေကိုတော့တနိုင်ငံမှမမြင်မိကြအောင်យေသားထားပါတယ်။အပြည့်စုံတော့ www.moderndiplomacy.eu မှာဖတ်ရှုနိုင်ကြပါတယ်ခင်ဗျာ။
အတန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်တို့အပြင် VOE Facebook အစာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်ဘူရဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်စကိုင်းတိုင်းဗမ္မာဝန်တို့ပင်လယ်ဘူးမြို့နယ်ကနေရာအတော်များများမှာတရုတ်ကုမ္ပဏီကိုကြေးနဲ့ဆက်ဆက်တဲ့တပ်တုတွေရှာဖွေခွင့်ပေးလိုက်တဲ့အကြောင်းဦးအောင်ခင်ကရေးသားပြီးကျွန်တော်ညဝင်းအောင်ကအခုကြီးတင်ဆက်ထားပါရခင်ဗျာ
စကိုင်းတိုင်းဒေသကြီးကတားခရိုင်ဩဝင်ဝင်းတူပင်လယ်ဘူးဗမ္မာဒေသမှာကြေးနေနဲ့ဆက်ဆက်တပ်တုရှာဖွေဖို့တရုတ်မြန်မာဖက်ဆက်ကုမ္ပဏီကိုခွင့်ပေးတဲ့ကိစ္စဟာအတော်လေးလူသိများနေပါတယ်ရရင်ထွက်လာတဲ့2016မှာစိတ်ဝင်စားမှုနှဲပါပြီမဲ့အတီးပြုတ်လိုက်တဲ့2019နဲ့2020နှစ်တွေမှာအငင်းပွားစရာတွေဖြစ်လာပါတယ်။ဩစတြေးလျအခြေစိုက်တရုတ်ပိုင် Panos Company နဲ့ပြည်တွင်းကုမ္ပဏီ MERG Myanmar Energy Resources Group တို့ဖက်ဆက်လုပ်ထားတဲ့ Wind to Resource Company ကိုလုတ်ပိုင်ခွင့်ချပေးတာပါပဲ။ဒီကုမ္ပဏီကိုတရုတ်က90ရာခိုင်နှုန်း MERG က100ရာခိုင်နှုန်းပိုင်ပါတယ်။ရုံးရတဲ့6လလောက်ကလုတ်ခွင့်ပေးလိုက်တဲ့ဝင်းသုံအမှတ်3လုတ်ခွင့်ဟာအကြီးဆုံးဖြစ်ပြီးဗမ္မာဝင်းသုံနဲ့ပင်လယ်ဘူးမြို့နယ်ကနေရာအတော်များများပါဝင်နေပါတယ်။စီမံကိန်းအကျယ်အဝန်းဟာ985စတူယံကီလိုမီတာဖြစ်တာမို့မြေဧက2သိန်းနီးပါးရှိပါတယ်။တဘာဝပတ်ဝန်းကျင်ကာကွယ်ရေး163မျက်နှာအစီရင်ခံစာကိုလွန်ခဲ့တဲ့မေလကဝင်းသုံ Resource Company ကထုတ်ပြန်ထားပါတယ်။ကပ္ပတုရှာဖွေတဲ့စည်းစားလိလာမှုမှာအန္တရာယ်မရှိကြောင်းဖော်ပြတဲ့အစီရင်ခံစာပါပဲ
။စူးစမ်းရှာဖွေရေးမှာအဓိကကျတဲ့လွန်တွင်းတူးဖောက်ရေးစခန်းကိုဗမ္မာမျိုးနယ်မန်စီကျေးရွာမှာတည်ဆောက်ထားပါတယ်။ဘူမိဗေဒဆိုင်ရာလုပ်ငန်းတွေကိုတဆင့်ပြီးတဆင့်နှင်းနဲ့ချီပြီးလုပ်ရမှာမို့လိလာရေးကာလအမျိုးမျိုးရှိနိုင်ပေမဲ့ရေပူရအားဖြင့်10နှစ်ကနေ15နှစ်ထိကြာနိုင်တာကိုလိလာတွေ့ရှိရပါတယ်။လွန်ခဲ့တဲ့နှစ်စက်တင်ဘာမှာလွန်တွင်းတူးဧရိယာ3နေရာကိုစောင့်ကြည့်စစ်ဆေးပြီးဒါသတ္တုနမူနာအားလုံးဟောင်ကောင်ဓာတ်ခွဲခန်းကိုပို့လိုက်တယ်လို့ဆိုပါတယ်။နမူနာယူတဲ့နေရာအားလုံးမှာတန်တက်မြင့်မားနေတာတွေ့ရပါတယ်။ဇီဝမျိုးစုံမျိုးကွဲစင်းကိုလည်းကောက်ယူနိုင်တယ်လို့ဆိုပါတယ်။စီမံကိန်းဧရိယာအတွင်းတစ်ပင်မျိုးစိတ်106မျိုးတွေ့ရပါတယ်။တရိတ်ဆန်မျိုးစိတ်စင်းကိုလည်းပြည့်စုံနိုင်တယ်လို့အစီရင်ခံစာမှာဖော်ပြပါတယ်။တယန်ဇာတရှာဖွေထုတ်ယူမှုမှာသဘာဝပတ်ဝန်းကျင်အနည်းနဲ့အများပျက်စီးတတ်ပါတယ
်။ဝိသုစီမံကိန်းဧရိယာဟာကျယ်ဝန်းတာကြောင့်ချက်တင်တော်ရင်တိရစ္ဆာန်ဘေးမဲ့တွန်းနဲ့73မိုင်လောက်ပဲကွာဝေးပါတယ်။မဟာပြိုင်ဘေးမဲ့တွန်းနဲ့ကတော့မိုင်90ကျော်လောက်ကွာဝေးပါတယ်။စီမံကိန်းအကောင့်တေဖော်တာကိုတဘာဝပတ်ဝန်းကျင်ထိခိုက်မှုရှိမရှိ3လတကြိမ်စစ်ဆေးမယ်လို့ဆိုပါတယ်။ဒေတာကန်တွေရဲ့မကျေနပ်မှုနဲ့နစ်နာမှုတွေကိုတိုက်ကြဖို့အတွက် Wind to Resource Company ကရှောက်လာပုံစံနဲ့ထုတ်ပေးထားတယ်လို့လည်းဆိုပါတယ်။ထိခိုက်နစ်နာသူတွေသဘောတူတဲ့အထိကုမ္ပဏီကဖြေရှင်းမယ်လို့ပေါ်ပြပါတယ်။ BNDA ကရှင်ရေးမတော်တဆထိခိုက်မှုကာကွယ်ရေးနဲ့ကျန်းမာရေးအတွက် Wind to Resource Company ကသင်တန်းတွေပေးမယ်လို့ဆိုပါတယ်
။ဒါပေမဲ့ Wind to Resource Company ကိုမြေဧက2သိန်းနီးပါးမှာတတ်တုရှာဖွေခွင့်ပေးထားတာကဒေသခံရှမ်းနီတိုင်းသားတွေရဲ့စားဝတ်နေရေးကိုထိခိုက်စေတယ်လို့ရှမ်းတိုင်းသားလုပ်ငန်းရှင်များအသင်းကကြေညာတာကိုဇွန်လ10ရက်ထုတ်11သတင်းမှာဖော်ပြပါတယ်ဒေသခံပြည်သူတွေကတော့သဘာဝပတ်ဝန်းကျင်ထိခိုက်မှုအသက်မွေးဝမ်းကြောင်းထိခိုက်မှုရောဂျီကိစ္စပြန်လည်နေရာခြားထားရေးကိစ္စစတာတွေကိုစိုးရိမ်နေကြပါတယ်ဝန်းသူရီစော့ကုမ္ပဏီကစမ်းသပ်တိုင်းတာပြီးချင်းမြောက်နိုင်စွမ်းလေးလာနေတဲ့ဒေသမှာတနိုင်တပိုင်ရွှေတူးပေါ်တဲ့နေရာအများပြပေါင်းဝင်နေတယ်လို့ဇွန်လထုတ်မုံရွာဂဇက်မှာဖော်ပြပါတယ်စကိုင်းတိုင်းမှာမူရစ်စီဝါအများဆုံးဖမ်းဆီးရမိတဲ့ဒေသလည်းဖြစ်ပါတယ်ဒါပေမဲ့ဒါဝန်နိုင်ငံမှာဒီစီမံကိန်းမျိုးကြောင့်ဒေသခံတွေအလုအကံရတာလည်းရှိကြောင်းပင်လယ်ဘူးအမတ်ဦးသိန်းလှိုင်ပြောတာကိုမွန်ရွာဂဇက်မှာဖော်ပြပါတယ
်။ဝင်းသုံမျိုးနယ်ကိုရွှေထွက်တဲ့ဒေသအဖြစ်လူသိများပေမဲ့ဝင်းသုံ Resource Company စီမံချက်ကိုတော့ကျင်းနီနဲ့ဆက်ဆက်တပ်ထုရှာဖွေရေးလို့သာအမည်ပေးထားပါတယ်။ရွှေကိုချန်လှပ်ထားပါတယ်။ဝင်းသုံ Resource ရဲ့မိခင်ကုမ္ပဏီဖြစ်တဲ့တရုတ်ပိုင် Panos Company ဟာလာအိုနိုင်ငံမှာလည်းအလားတူစီမံကိန်းအကောင့်တွေပေါ်နေပါလေ။ဒါပေမဲ့ကျင်းနဲ့ရွှေထုတ်လို့ရေးလုပ်ငန်းလို့အတိအလင်းကြေညာထားပါလေ။လာအိုကဖူခန်းစီမံချက်ကို Panos က90ရာခိုင်နှုန်း လာအုပ်က၁၀ရာခိုင်နှုန်းပိုင်ပါတယ်၂၀၁၉ကကြေးတန်ခြင်း14000ကျော်ရွှေအောင်စ11000ကျော်နဲ့ငွေအောင်စ94000ကျော်ထုတ်လုပ်နိုင်ပါတယ်ဝင်းတိုစီမံကိန်းနဲ့ပတ်သက်ပြီးဒေသခံတွေဇနိုးစနောက်ဖြစ်နေတာကိုပြေပျောက်စေဖို့အတွက်စကိုင်းတိုင်းလွတ်တော်အမအချို့ကိုလာအုပ်နိုင်ငံကိုခေါ်ယူပြီး Pan Os Company ရဲ့တပ်ထုလုပ်ငန်းစီမံကိန်းကို2008ကပြတ်တာပါတယ်လာအိုနိုင်ငံလိလာကျဲအရာအစိုးရကအသေးချာကြက်မှတ်နိုင်ရင်ဒေသခံလူလူအကျိုးခံစားနိုင်တယ်လို့လွတ်တော်အမတ်ဦးသံနိုင်ကဆိုပါတယ်ဒေသခံတွေတနိုင်တပိုင်းရွှေရှာဖွေတာကိုပြစ်ပြလိုက်ရင်တော့ဝိစေလုပ်ငန်းကြီးထွားလာနိုင်တယ်လို့လာအိုလိလာရေးခရီးမှာပါဝင်သူအမတ်ဦးဝင်းရွှေကပြောတာကိုဝန်ရကစက်ကသတင်းပေးပို့ထားပါတယ်ခင်ဗျာ
ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာကိုဗစ်ကာလသွေးကြိုတက်ထိနိုင်ရေးကြောင်းပြောပြထားပါတယ်။စီးကြိုရှိသူတွေမှာကိုဗစ်ဖြစ်လာရင်ပိုပြင်းထန်နိုင်ပေမဲ့သွေးကြိုတက်အများကြီးမတက်အောင်နဲ့အများကြီးမကျအောင်ထိနိုင်ရင်ဒီပြင်းထန်မှုကိုလျှော့ချနိုင်တယ်လို့ကျန်းမာရေးပညာရှင်တွေကဆိုပါတယ်။စီးကြိုရှိသူတွေကိုဗစ်မဖြစ်ခင်နဲ့ဖြစ်လာရင်တောင်ဒီသွေးကြိုတက်ကိုဘယ်လိုထိန်းသိမ်းထားနိုင်ပြီးတွဲဖြစ်နိုင်တဲ့အခြားပြင်းထန်တာတွေကိုပါဘယ်လိုဆက်ထိန်းထားနိုင်ပါလဲ။ဒီအကြောင်းမြန်မာနိုင်ငံစီးကြိုသွေးကြိုယောဂသင်ဥက္ကဋ္ဌစီးကြိုထုကူဆရာဝန်ကြီးနဲ့ဂုံတုဆောင်ပမခဒေါက်တာတင့်ဆွေလက်ကိုကျွန်တော်ဝင်းမင်းကမေးထားပါတယ်။ဟုတ်ကဲ့စီးကြိုသွေးကြိုထုကူဆရာဝန်ကြီးပမခဒေါက်တာတင့်ဆွေလက်ခင်ဗျာကျွန်တော်တို့ဒီကိုဗစ်ဖြစ်လာရင်စီးကြိုနဲ့ယောဂအခန်းရှိသူတွေမှာဘလို့ကြောင့်ပိုပြင်းထန်ပိုသေးဆုံးနိုင်ပြီးတော့ဒီအတွက်ဘလို့ကြိုပြင်းသင့်တာကိုဗစ်ကိုပိုကာကွယ်သင့်တာနဲ့နောက်သွေးကြိုကိုထိန်းဖို့ဒီအထွေထွေရေဘူးရကျန်းမာရေးကောင်နေပုံတွေကိုပြီးခဲ့တဲ့အခေါက်တွေကပြောပြီးမှဒီတစ်ခေါက်တော့ဆရာကြီးဒီသွေးကြိုဓာတ်ကိုအတိအကျထိန်းနိုင်ဖို့အဓိကပြောမှာမို့ဘာကိုအဓိကစရှင်းပြခြင်းလဲဆရာကြီ
းပထမဆုံးကသွေးကြိုဓာတ်ဘယ်တော့မှရှိရမလဲဆိုတော့တတ်တတ်မှတ်တိတိကျကျကိုနားလည်ထားဖို့ကျွန်တော်မနေ့ရက်ထားဘာမှမစားကြည့်ချင်ပါသွေးကြိုဖောက်ကလေးလို့ဆိုရင်80နဲ့130ကြားထဲမှာရှိရမှာဆိုတော့80အောက်ကိုကျသွားရင်သွေးကြိုကျတယ်ဟိုက်ပိုဂလိုက်ဆီးမီးယားလို့ခေါ်တယ်130နဲ့ကျော်သွားရင်ကျွန်တော်ဖာစင်ကိုနော်အိယာထမှာမနေ့စာမစားမီဖောက်လို့130နဲ့ကျော်ရင်သွေးကြိုညာနေတယ်လို့ဆိုတယ်ကျွန်တော်ရှိရသူတွေကမနေ့ကျမလေးမနေ့အိယာထလို့ရှိရင်150လောက်160လောက်ပဲရှိတယ်ဆရာကောင်းပါတယ်သူကအဲ130နဲ့ကျော်တာကိုများတာကိုမတိကျတော့လားလက်မခံတာလားအဲ့လိုဖြစ်နေတယ်အဲ့တော့130မနေ့ကမကျော်တယ်ညနေပိုင်းဒီပဲဖြစ်ဖြစ်စားပြီးတဲ့ချိန်ပဲဖြစ်ပေါ့မနေ့စာဖြစ်ဖြစ်နေ့စာဖြစ်ဖြစ်ညစာဖြစ်စားလိုက်လို့နှစ်နာရီတော့တိမှကျော်လို့ရှိရင်180မကျော်တင်ဘူးပေါ့ကျွန်တော်ညီမကျမစီးလို့ကောင်းတယ်ဆရာ200ပတ်ဝန်းကျင်လောက်ပဲရှိတယ်ဆရာတချို့ဆရာတွေကအဲ့လိုပြောနေတော့အဲ့ target ဆိုတော့ဘယ်တော့ရှိရမစင်ဟာကိုကျွန်တော်ရှိရသူတွေကပြပယ်စရာမသိဘူးဖြစ်ဖြစ်နေတယ်ပေါ့
ဟုတ်ကဲ့ဆရာကြီးအဲ့ဒီတော့ဒီသွေးကြိုအတက်ကြကိုဘယ်လိုသတိထားပြီးတော့လှုပ်ဆောင်မလို့မလဲဆရာကြီး
ကိုဗစ်ကာလမှာစီးကြိုသွေးကြိုနဲ့ပတ်သက်လို့နှစ်ခုကြောက်ရတယ်စီးကြိုသွေးကြိုရန်တက်ပြီးတော့ဒါပြီးကီရိုစီဒိုစစ်တဲ့သူတွေမှာကီရုံးဘော်ဒီတွေများပြီးတော့ခါငေါဖောက်တဲ့ယောဂါပေါ့။နောက်အစားတောက်တွေနေပြီးတော့သွေးကြိုတွေရမ်းကျသွားတာလည်းဖြစ်နေတော့အဲ့ဒီကုသုံးတက်ကိုတိအောင်လို့သွေးကြိုတက်ကတော့အများနဲ့အကြံခံဖောက်ပြီးဆက်နေဖို့လုပ်မယ်။နောက်ခါတိုင်းကတနေ့ကိုတစ်ချိန်ပဲဖောက်တယ်ဆိုတော့ကိုဗစ်ကာလမှာတော့လည်းသူတော့မနေ့တစ်ခါညတစ်ခါတော့ဖောက်ဖို့လုပ်မယ်ပေါ့။အဲ့တော့သွေးကြိုတွေတိတ်များတယ်ဆိုတော့သွေးကြိုဖောက်ကြည့်လိုက်လို့140ပေါ့150အနည်းဆုံးနှစ်ခါသက်တိုက်ညားနေပြီဆိုတော့တက်နေများကိုကုနေကြဆရာဝန်ဒါမှမဟုတ်ဆေးကန်းကိုနှမ်းပြီးတော့ဆက်သွေပြီးတော့မလိုရမယ်ဆိုအကြံဉာဏ်တောင်းမှုလိုတယ်ပေါ့အဲတော့မှစောင့်နေတဲ့ဆေးကိုကွာအလွယ်တကူပြောပြီးသူကျုပ်ဘယ်လောက်ရှိပါလဲပြောရင်ဆရာဝန်ရဲ့လူသူတို့ညှိပေးဖို့လိုမယ်ဒါမှမဟုတ်ချင်းကိုလာခဲ့ပါလို့ပြောချင်တယ်ပြောမယ်ပေါ့
ဟုတ်ကဲ့ဆရာကြီးနောက်တစ်ခုကဒီသွေးကြိုအရန်ကျသွားတာပေါ့နော်အရင်တုန်းကတော့အဲ့ဒါအတွဲဒီအချိုရည်မျိုးကျိုဆောင်းထားဖို့ရေဘူးရကျွန်တော်တို့ပြောခဲ့ကြပေမဲ့အခုတော့ဆရာကြီးဘယ်လိုသတိထားလို့ဆောင်းတင်တာကိုအတိအကျရှင်းပြပေးပါလား
အစားတောက်တရားပြက်တယ်ပညာဆိုတော့အစားနေတယ်ဆေးရတော့တောင်းနေတယ်မသူကျုပ်ကျတော့တာလည်းဖြစ်သွားတယ်ဟိုက်ပိုဂလိုက်ဆီးမီးယားပေါ့အဲ့ဒါဆိုရင်တော့ကျွန်တော် 15-15 rule ဆိုတာ55-55 rule ဆိုတာတော့ဗာလဲဆိုတော့သွေးကြိုကျသွားသလားပေါ့သွေးကြိုတက်80အောက်ကိုကျသွားရင်ကျွန်တော်ကျတယ်လို့ဆိုလဲဒါပေမဲ့ကျွန်တော်ချီမန်ကများသောဖြင့်100ကျော်လောက်ရောက်ပြီဆိုတာသွေးကြိုကျပြီဆိုပြီးအချွေတွေကောက်တော့လိုက်တာမျိုးရှိတယ်ပေါ့နော်တကယ်တည်းသွေးကြိုကအန်ဒီဖြစ်လောက်ကိုကျတာ53အောက်မှာအန်ဒီဖြစ်လောက်ကိုကျတာဒါပေမဲ့သွေးကြိုကို80အောက်ဆိုရင်တော့ကျပြီလို့စတတ်မှတ်တယ်ပေါ့သွေးကြိုအဲ့80 80ပေါ့အဲ့အောက်ကိုကျပြီဆိုရင်တော့အချွေပြန်တောက်ဖို့လိုမယ်အချွေပြန်တောက်တဲ့ချိန်မှာတခြား15 gram ပေါ့ကျွန်တော်လက်ဖက်စားတဲ့ဇွန်သေးလေးပေါ့တော့ teaspoon ပေါ့အဲ့ဒါလေးနဲ့ကျွန်တော်၄ဇွန်းလောက်ကို၃ဇွန်းနဲ့၄ဇွန်းပေါ့ဂျေပန်ကမှတစ်ချက်ချော်ပြီးတော့တောက်လိုက်မယ်တောက်လိုက်ပြီးတော့15ဂရမ်တောက်မယ်ပြီး15မိနစ်ကြာရင်တခါပြန်ပြီးစစ်ကြည့်မယ်ပေါ့အဲ့တော့သွေးကြိုက80ထဲဖြစ်နေလို့ဆိုရင်တော့100ထဲပြန်တက်ပြီလားပေါ့မတက်သေးဘူးဆိုတော့နောက်တစ်ခါပြန်ပြီးတော့ထပ်တောက်လို့ရတယ်ပေါ့ Natalo television, you know, a chuigu, Tauta Yapi, not a chuya chicken jet, chicken jet, your chicken jet, the jada jajali name, palmo, no tomato, and a kusa would live.
Okay, say, Diniama, the Sijo to you, Sire to Rima. Now the Covet Chilla Lucian, a teacher of Miazide.
နှလုံးနဲ့သွေးရောဂါတွေကလည်းတွဲပြီးတော့ဖြစ်လာတတ်တော့အဲ့ဒီအတွက်ရောဆရာကြီးဒီဖြူရှိတဲ့သူတွေကသွေးတူးတွေနှလုံးရောဂါရှိတာများတော့နှလုံးသက်ဆေးတွေပေါ့အက်စပရင်တောက်တယ်ဆက်တောက်ပေါ့ကျန်တဲ့နှလုံးသေးတွေပေးထားရင်ပုံမှန်တိုင်းဆက်ပြီးတောက်ပါဖြတ်မပြတ်လိုက်ပါနဲ့ကိုလက်စထရောကြီးစီးတတ်များလာအတွက်ချက်ဖို့မအတူပါစတက်တင်ပေါ့တောက်ခိုင်းတာလူနာရဲ့ဖြတ်ဖြတ်ဖြစ်တယ်မဖြတ နဲ့ဖြည်းတည်းဖြတ်မပြတ်လိုက်ပါနဲ့အဲ့ဒါအရေးကြီးဆုံးပါပဲ
ဟုတ်ကဲ့ဆရာကြီးဒီနေ့မှာနောက်ထပ်ရောဒီသတိပြုသင့်တဲ့ဆေးတွေရှိသေးလားဆရာ
ကိုဗစ်ကာလမှာနေကောင်းတယ်ဆိုတဲ့ချိန်ဆိုရင်တော့ဆံဝင်ပေးထားတဲ့ဆေးကိုပုံမှန်လေးတောက်ဖို့တင်တယ်ပေါ့အဲ့ဒါမဲ့ကိုဗစ်ကာလမှာနေမကောင်းလို့များဆိုလို့ရှိရင်တော့အဓိကဆေးနှစ်ခုကိုရှောင်ခိုင်းတယ်ပေါ့တစ်ခုကတော့မက်ဖော်မင်ပေါ့နောက်တစ်ခုကအခုဖြစ်ပေါ်တဲ့HA2 inhibitor ဆိုပြောတဲ့ empagliflozin တို့ canagliflozin တို့ dapagliflozin တို့အဲ့ဆေးတွေပေါ့အနည်းငယ်လည်းကောင်းပါလေတို့ပါဆိုညာလေကိုဗစ်ကာလမှာတော့အဲ့ဆေးနှစ်ခုတော့တတိထားကြဖို့ဆိုပြီးကျွန်တော်ပြောတယ်ပေါ့
ဟုတ်ကဲ့ဆရာအဲ့တော့အခုဒီကိုဗစ်ရောဂါဖြစ်လာခဲ့ရောဘယ်လိုမျိုး
ဘယ်လိုများကိုယ်ကိုယ်ဖျားတယ်နာသီးတယ်ချောင်းဆုတယ်လက်ချောင်းနာတယ်ပေါ့အဲ့လိုဖြစ်နိုင်တယ်ကိုဗစ်လိုမျိုးဖြစ်မှာဆိုလို့နေအဲ့မျိုးဖြစ်နိုင်တယ်ဆိုရင်တော့ကြွေးကြူအနည်းဆုံးတော့တနည်းလေးချိန်လောက်တော့ဖောက်ဖို့တုံတယ်ပေါ့နောက်တစ်ခုကအရေးကြီးတာရေပင်များတောက်ဖို့လိုတယ်တို့တော့ကြော်ပြီးအဲနောက်ပြီးတော့လူလူချင်းတော့ကီတုန်းဘော်ဒီစက်ခိုင်းတယ်ကီတုန်းဘော်ဒီကတော့ကျွန်တော်ပုံမှန်ကြီးမှာတော့စစ်ဖို့ကတိတ်လို့လည်းဂူနဲ့မရှိဘူးပေါ့
ဟုတ်ကဲ့ဆရာအဲ့တော့ကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်က
ချုပ်ပြောရရင်တော့ရှိရသူရထိနေမှုကောင်းမှုတွေအစားတောင့်နေတိုင်းအလုပ်ရှားမှုလိုပါတယ်ရှိရပုံမှန်တောက်ဖို့လိုပါတယ်ရှောင်ဝင်ကိုအရေးပေါ်ဆုတ်တော့ဖို့ဖုန်းနံပါတ်ယူထားဖို့လိုပါတယ်ရှိမှဆေးရောသိစစ်ဖို့ကဘုမလုံလောက်လို့ရှိဖို့လိုပါတယ်ပေါ့အပြင်ပအနေနဲ့ပေါ့ဆေးရုံရောက်သွားရင်တော့ဂျီယံမန်နေဂျမန့်ကတော့အခုဒီမှာပြောဖို့သိပြီးတော့မဆိုင်ဘူးဆိုတော့ကျွန်တော်မပြောတော့ဘူးဆေးရုံရောက်သွားရင်တော့အင်ဆူလင်ထိုးရမျိုးပေါ့အင်ဆူလင်ထိုးနေတဲ့လူတွေအင်ဆူလင်တေချာမထိုးတဲ့လူတွေများသဖြင့်ပေတာများတယ်ပေါ့ဒါဆေးရုံကြဆေးရုံနဲ့ကုမှာဆိုတော့ကျွန်တော်စိတ်ကူတာပြင်မာနေတဲ့ကာလမှာပဲကိုယ့်ဒီမှာဆေးတွေပြငါသူကျူတွေတက်သူကျူတွေကြအဲ့လိုတွေဖြစ်မှာပဲကျွန်တော်စိတ်ကူတာတွေပြောခြင်းဖြစ်ပါတယ်နောက်ပြီးတော့အားရှိအောင်လို့ဆိုရဖြစ်ဆက်စွာဆိုတဲ့စားတဲ့အကျင့်ပေါ့ဘဝပုံမှန်တန်းချမ်းလို့ဒီဘာမှဖြစ်ဆက်စွာမလုပ်ဘူးလေအဲ့ဒါကိုထပ်ပြီးဖြစ်ဆက်စွာဆိုပြီးဆိုတော့ပြောတဲ့ဒါကြီးကျုံနှုံမှုဆိုတာရဲ့ပြဿနာအဲ့ဒါတကယ်တည်းသူရဲ့စာထုတ်ကြရရချက်ကဘဝတဲ့သူကိုပိန်အောင်လို့မတက်အောင်လို့ကြီးကျုံများတဲ့သူကိုခမင်းကိုမစားဘူးဆိုတာတဏ္ဍမစားဘူးမစားတဲ့နေရာမှာဆိုတော့ပြောတာနှုံမှုတောင်းပဲပေါ့ကျွန်တော်ရှိမှကြတဲ့အခါကျထပ်ပြီးတောက်တယ်ခမင်းစားတယ်ပြီးတဲ့အခါကျအချူလေးတားလို့တောက်လိုက်တယ်အဲ့ဒါသူကျုံကတက်ခါကြီးကိုအဲ့အားရှိအောင်လို့ဆိုတာအားမရှိခြင်းကဘာကြောင့်လဲဆိုရင်ခန္ဓာကိုယ်မှာသူကျုံတွေများနေလို့ဆိုရင်အဲ့ဒီကျုံတက်တည်းကကျက်သားရည်လည်းမဝင်နိုင်ဘူးအင်ဆူလင်ကလည်းနည်းနေတယ်အင်ဆူလင် resistance လည်းဖြစ်နေတော့သူ့ကျွတ်တက်တွေကညာနေကျက်သားရည်လည်းအင်ဆူလင်လေးဂလူကိုတက်တွေမရောက်လို့အားမရှိဘူးဆိုတာဖြစ်နေတာပါအဲ့တော့သူ့ကျွတ်တက်ကိုကောင်းအောင်ထိန်းပါဆိုတော့အားရှိအောင်လို့ဆိုတဲ့ဟာတွေကိုတွားပြီးတော့အားမကိုးပါနဲ့လို့ကျွန်တော်နေခဏခဏပြင်နေတာနဲ့ပြင်နေတော့အဲ့ဒါကိုဖြတ်ပြီးတော့ပြောခြင်းဖြစ်ပါတယ
်ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
စင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါဖီဘာဝိုင်းတို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ကရင်ပြည်နယ်ဖားပိုမြို့နယ်မဲဝိုင်ဒေသမှာမြမတက်မတော်နဲ့ကရင်အမျိုးသားလွတ်မြောက်ရေးတက်မတော် KNL တို့ကြားနှစ်ဖက်တိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။ရခိုင်နိုင်ငံရေးကောင်းဆောင်ဒေါက်တာအေးမောင်နဲ့ဆိုင်ရေးဆရာဝင်းအောင်တို့ကိုပြန်လွတ်ပေးဖို့အတွက်စုဆောင်းကောက်ခံထားတဲ့လက်မှတ်တွေကိုဒေါအောင်ဆန်းစုကြည်ထံကိုပေးပို့ခဲ့တယ်ဆိုတာနဲ့တိုင်းသာတက်ဖွဲ့တွေကြားတိုက်ပွဲတွေကြောင့်နမ်တူစစ်ဆောင်တွေနေရက်ပြန်ရေးခက်ခဲနေတဲ့အကြောင်းတွေကိုကြားကြရမှာပါရှင်။
မကနန်းဟောင်းပါတည်င်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါကရင်ပြည်နယ်ဖားပုံမြို့နယ် KNU တပ်မဟာ5လှုပ်ရှားရာမဲဝိုင်ဒေသမှာဒီဇင်ဘာလ15ရက်နေ့ကတပ်မတော်နဲ့ကရင်အမျိုးသားလူမျိုးရေးတပ်မတော် KNLA တို့အကြမ်းမိုင်းဆွဲတိုက်ခိုက်မှုဖြစ်ပြီးနှစ်ဖက်တင်းမာမှုတွေဖြစ်ပွားခဲ့ပါတယ်မဲဝိုင်ဒေသမှာတပ်မတော်ကအုပ်ချုပ်မှုကိစ္စဆောင်ရွက်နေချိန် KNLA ဘက်က နယ်မြေကျော်လွန်ပြီးမိုင်းဆွဲတိုက်ခိုက်တာကြောင့်နှစ်ဖက်အပြန်လန်ပစ်ခတ်မှုဖြစ်ပွားပြီးတမတော်သားတို့ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့တမတော်ကသတင်းထုတ်ပြန်ထားပါတယ်။တမတော်ဘက်ကတိုက်ရင်နေရင်အင်အား300ကျော်အထိတိုးချဲ့လာပြီးလှုပ်ရှားမှုတွေလှုပ်ဆောင်လာတာကြောင့် KNLA ဘက်ကပြန်လည်တိုက်ခိုက်တာဖြစ်တယ်လို့ KNLA တပ်မဟာ9ကပြောခွင့်ရဒုတိယဗိုလ်မှူးကြီးစောကလေတိုကပြောပါတယ်။ KNU နယ်မြေအတွင်းတမတော်တပ်စခန်းအားလုံးကိုအခုနှစ်မှရုပ်သိမ်းပေးဖို့ဒီလဆမ်းမှာ KNLA ဘက်ကထုတ်ပြန်ထားပါတယ်
။အင်းစင်ကျင်းဆောင်မှာဖမ်းဆီးချုံနှံခံနေရတဲ့ဒေါက်တာအေးမောင်နဲ့ဆိုင်ရဆရာဝေဟင်အောင်တို့ကိုလွှတ်ပေးဖို့အတွက်စုဆောင်ကောက်ခံထားတဲ့လက်မှတ်တွေကိုနိုင်ငံတော်သံဝင်ကပုဂ္ဂိုလ်စောအောင်ဆန်းစုကြည်ထံလိမ့်မှုပြီးဒီဇင်ဘာ15ရက်နေ့မှာစာတိုက်ကနေပေးပို့လိုက်တယ်လို့လက်မှတ်တွေစုဆောင်ကောက်ခံသူနေရင်ကြရာသတင်းဌာနအက်ဒီတာဦးခိုင်မြတ်ကျော်ကပြောပါတယ်။ဒေါက်တာအေးမောင်ဟာရခိုင်နိုင်ငံရေးခေါင်းဆောင်သူဖြစ်တဲ့အပြင်ရခိုင်မြို့သားနိုင်ငံရေးလှုပ်ဆောင်တဲ့အတွက်ဖမ်းဆီးခံရပြီးထောင်သား20ချမှတ်ခံရလို့အခုလိုလက်မှတ်တွေစုဆောင်ပြီးတောင်းဆိုရတာဖြစ်တယ်လို့ဦးခိုင်မြတ်ကျော်ကပြောပါရယ်။အဲ့ဒီလက်မှတ်တွေကိုနိုဝင်ဘာလ20ရက်နေ့ကနေဒီဇင်ဘာလ14ရက်နေ့ထိအွန်လိုင်းကကောက်ခံထားတာဖြစ်ပြီးပြည်တွင်းပြည်ပကတိုင်းလားလူမျိုးပေါင်းစုံ153ဦးကပါဝင်လက်မှတ်ရေးသူးထားတာပါ။ဒေါက်တာအေးမောင်နဲ့ကိုဝီဟင်အောင်တို့ကိုရတိတော်မြို့နယ်မှာကျင်းပတဲ့ရခိုင်အချုပ်ချာအာဏာကျဆင်းမှုကဏ္ဍမှာဟောပြောမှုတွေနဲ့ပတ်သက်ပြီး2018ခုနှစ်ဇန်နဝါရီလမှာနိုင်ငံတော်အကြီးအကျယ်ပြည့်စင်မှုမတရားသင်အပ်ဥပဒေပုံမှန်တွေပြင်နိုင်ငံတော်သစ်စဖောက်မှုတွေနဲ့တရားစွဲဆိုခဲ့တာဖြစ်ပါတယ်
။ရခိုင်လက်နက်ကိုင်အေအေတပ်ဖွဲ့ကလေးလခွဲအကြဖမ်းဆီးထိန်းသိမ်းထားတဲ့ချင်းလူငယ်ဆလိုင်းအောင်စိုးဟာဒီဇင်ဘာလ15ရက်နေ့ကပြန်လည်လွတ်မြောက်လာပြီလို့မိသားစုဝင်တွေကပြောပါရယ်။ AA တပ်ဖွဲ့ကနေဆလိုင်းအောင်စိုးကိုချင်းပြင်းနယ်ပလဲဝမြို့နယ်ကန်ဒီဝကျေးရွာကိုလာကြိုဖို့အကြောင်းကြားခဲ့တာဖြစ်ပြီးမိသားစုဝင်တွေကကန်ဒီဝကျေးရွာမှာတွားရောက်ခေါ်ဆောင်လာခဲ့တာဖြစ်ပါရယ်။ဆလိုင်းအောင်စိုးအပါအဝင်ချင်းလူငယ်၄ဦးဟာပြီးခဲ့တဲ့ဇူလိုင်လ29ရက်နေ့ကရခိုင်ပြည်နယ်ကြောက်တော်မြို့နယ်ကနေပလဲဝမြို့အပြံငတ်တရိုင်းကျေးရွာအနီးမှာ AA တပ်ဖွဲ့တွေကဖမ်းဆီးခဲ့တာဖြစ်ပါတယ်။သူနဲ့အတူအဖမ်းခံရတဲ့3ဦးကတော့ဩဂတ်လ25ရက်နေ့ကပြန်လည်လွတ်မြောက်လာကြပြီးမဲ့ဆလိုင်းအောင်စိုးကိုတော့ဆက်လက်ထိန်းသိမ်းထားပြီးဒီဇင်ဘာလ25ရက်နေ့ကျမှသာပြန်လွတ်ပေးခဲ့တာဖြစ်ပါတယ်
။ရှမ်းပြည်နယ်တောင်ပိုင်းမှာရင်တိုက်မှုဖြစ်ပွားတာပုံမှန်များပြားလာနေတယ်လို့ရှမ်းပြည်တောင်ပိုင်းမော်တော်ယာဉ်ထိန်းသိမ်းရေးဌာနတာဝန်ရှိသူတွေကပြောဆိုပါတယ်။2020ခုနှစ်နှစ်နှောင်းပိုင်းမှာတင်ရင်တိုက်မှုအကြိမ်80ထက်မနည်းဖြစ်ပွားခဲ့ပြီးသေဆုံးမှုမှာလည်း50နီးပါးရှိနေတယ်လို့ရှမ်းပြည်တောင်ပိုင်းအမှတ်18ဒုရင်ထင်းရဲသက်ဖွဲ့ကဦးအောင်မိုးကပြောပါတယ်။2019ခုနှစ်မှာတော့ရှမ်းပြည်တောင်ပိုင်းမှာရင်တိုက်မှုအကြိမ်ရေပေါင်း900ကျော်ရှိပြီးသေဆုံးသူ268ဦးထိရှိခဲ့ပါတယ်။အများဆုံးကတော့ဆိုင်ကယ်နဲ့ကားတိုက်မှုဖြစ်ပြီးအကြီးကရင်အမြန်မောင်းနှင်ခြင်းအရက်တေစာတောက်စားပြီးရင်မောင်းနှင်ခြင်းနဲ့ရင်မောင်းနေနေစဉ်လက်ကင်ဖုံးအုံပြုခြင်းတို့ကြောင့်ဖြစ်တယ်လို့လဲရှမ်းပြည်တောင်ပိုင်းမော်တော်ယာဉ်ထိန်းသိမ်းရေးဌာနကထုတ်ပြန်ထားပါတယ်
။မွန်ပြည်နယ်တန်ဖြူစရမြို့နယ်မှာပြည်ထောင်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဝင်တွေကနေရွေးကောက်ပွဲကော်မရှင်ကိုဆန္ဒထုတ်ဖော်ခဲ့ပါတယ်။ဒီဇင်ဘာလ15ရက်နေ့မနက်ပိုင်းမှာတနိုင်ငံလုံးကမဲခိုးမဲတိုးတဲ့ကော်မရှင်အလိုမရှိကလေးတွေမဲပေးတဲ့ရွေးကောက်ပွဲအလိုမရှိနိုင်ငံတော်ငွေကြေးဖြင့်မဲဆွယ်စည်းရုံးချင်းအလိုမရှိမဲစည်းရမမှန်တဲ့ရွေးကောက်ပွဲအယုံကြည်မရှိစတဲ့ကြွေးကြော်သံတွေနဲ့တံဖြူစရမြို့ပြည်ခိုင်ပြိုးပါတီရုံးရှိမှလူ30လောက်ကဆန္ဒထုတ်ဖော်ခဲ့တာပါတံဖြူစရမြို့နယ်အတွင်းမှတ်ပုံတင်မရှိတဲ့သူတွေအသက်မပြည့်သေးတဲ့ကလေးတွေမဲပေးခွင့်ရတာတွေမဲနှခါထည့်ထားတဲ့သူတွေလည်းရှိနေတဲ့ဖြစ်စဉ်တွေအပေါ်ရွေးကောက်ပွဲကော်မရှင်ကိုဆန္ဒထုတ်ဖော်တာဖြစ်တယ်လို့မြို့နယ်ပြည်ခိုင်ဖြိုးပါတီဥက္ကဋ္ဌဦးစိုးနိုင်ကပြောပါတယ်ဆန္ဒထုတ်ဖော်ရတဲ့အကြောင်းရင်းတွေမှာဆက်စဲကြေးရွာကမဲအရေအတွက်နေရာပိုနေတာမဲစလစ်တွေအချိန်မီဝေမပေးတာရက်ခွက်အုပ်ချုပ်ရေးအဖွဲ့ဝင်တွေကိုဗစ်ထောက်ပံ့ကြေးပေးရမယ့်နေရာမှာ NLD ပါတီကထောက်ပံ့ကြေးပေးတဲ့ပုံစံလှုပ်ဆောင်ခဲ့တာစတာတွေပါဝင်တယ်လို့သူကဆိုပါတယ်
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါရှမ်းပြည်နယ်မြောက်ပိုင်းနမ်တူမြို့မှာဒီဇင်ဘာလဇန်ပိုင်းကဖြစ်ပွားတဲ့တိုင်းသားတပ်ဖွဲ့တွေအကြားကတိုက်ပွဲတွေကြောင့်နေရက်ကနေစွန့်ခွာခဲ့ရတဲ့ရွာသား200ကျော်ဟာဒီကနေ့အချိန်ထိနေရက်ကိုမပြတ်နိုင်ကြသေးပါဘူးတိုက်ပွဲတွေမဖြစ်တော့ပေမဲ့ဘာကြောင့်နေရက်မပြတ်နိုင်သေးတာလဲနမ်ဟုံကနေစူးစီးတင်ဆက်ပေးထားပါတယ်
နမ်တူမျိုးရဲ့အနောက်တောင်ဘက်အရပ်မှာရှိတဲ့မန်ဆမ်အုပ်စုအတွင်းကကျေးရွာတွေမှာအခုလ9ရက်နေ့ကတည်းကတိုက်ပွဲတွေဆက်ဖြစ်ပွားခဲ့တာကြောင့်တရက်ခံလူထု300နီးပါးစစ်ပေးတိမ်းရှောင်ခဲ့ရပါတယ်။အဲ့ဒီအနက်ရွာသား200ကျော်ဟာမန်ဆမ်ဖုန်ကြီးကျောင်းမှာပဲရှိနေသေးတယ်လို့နမ်တူမျိုးကစစ်ရှောင်ကူညီရေးကော်မတီအဖွဲ့ဝင်စိုက်ပညာန်ကရှမ်းစကားနဲ့အခုလိုပြောပါတယ်
။ဟ
တချို့လည်းပြန်လာကြပါပြီတင်းလုံတို့နာကျေးရွာကရွာသားတွေပေါ့မပြန်နိုင်သေးတာနှံပါရွာသားတွေလေသူတို့လည်းမှန်ကြံပုံကြီးကြောင်းမှာပဲခု
လက်ရှိအခြေအနေမှာတော့တိုက်ပွဲတွေညှိနေသေးကြောင်း RCSS SSA ပြောခွင့်ရတူဘုံမူကြီးဦးခေကအခုလိုပြောပါတယ်
ကိုနေဖြစ်နေတဲ့အတိုင်းပဲနေကြတယ်နော်လောချေတော့ချင်းလေးကတည်ကျင်းသွားနေပါတယ်လို့ပဲဆိုနိုင်ပါတယ်နော်
စရဲချင်းနေငိမ့်နေပေမဲ့မန်ဆန်ဘုံကြီးချောင်းကစစ်ဘေးရှောင်200ကျော်နေရမပြန်နိုင်ကြသေးတာဟာဒေတာတွင်းအခြေစိုက်နေရာယူထားတဲ့လက်နက်ကင်တပ်ဖွဲ့တွေတဖွဲ့မှတပ်ဆုပ်ပေးတာမရှိသေးသလိုအစိုးရစစ်ကြောင်းတွေကလည်းဂျေးရွာတွေဘက်မှအားဖြစ်လှုပ်ရှားနေတာတွေရှိနေပါတယ်စစ်တပ်ဘက်ကလည်းနေရာယူထားတာကြောင့်စစ်ရှောင်တွေနေရမပြန်ရဲသေးဘူးလို့နှံ့တူမေတ္တာရှင်နိုင်ရဲလူမှုကူညီရေးအသင်းကိုချစ်မွေးကအခုလိုပြောပါတယ
်မန်ဆန်နဲ့နံပါတ်ရောင်းတယ်လည်းတည်းတယ်။အဲလည်းဖြစ်ရင်ပြန်ကြည့်တာမှာပဲ။
ဒီဇင်ဘာလ9ရက်နေ့ကနေ10ရက်နေ့အထိ RCSS SSA နဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တို့အကြမ်းဖြစ်ပွားတဲ့တိုက်ပွဲကြောင့်စစ်ပေးရှောင်ထွက်ပြေးလာရတဲ့ရွာသားတွေကတော့နမ်တူမြို့နယ်မန်ဆမ်အုပ်စုထဲကနာကေနာကျန်ပင်းလုံကွန်ကျောင်းနမ်ပိုင်ရွာကရွာသားတွေဖြစ်ပါတယ်။ရှမ်းနှစ်တစ်ကူကာလကောက်ရိတ်ချိန်ပြောင်းချိုးချိန်မှာစစ်ရှောင်နေရာကျော်နေရပြန်ချင်ပေမဲ့ဒေသတွင်းစစ်ရေးအခြေအနေမတည်ငြိမ်သေးတာကြောင့်နေရမပြောင်းနိုင်သေးသလိုလာမယ့်နှစ်အတွက်စားတောက်ရေးပူပန်နေကြတယ်လို့ပြောဆိုနေကြပါတယ်
ဆက်ပြီးတော့အနာဂတ်မြန်မာနိုင်ငံဟာဖက်ဒရယ်ပြည်ထောင်စုဖော်ဆောင်နိုင်ရေးမှာအရေးပါတယ်လို့တိုင်းသာလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေကအမြင်ရှိနေပါတယ်။ဒီအကြောင်းကိုတော့မိကလျာမုံကနေအခုလိုမျိုးစူးစီးတင်ဆက်ပေးထားပါတယ်
။လူငယ်တွေဟာမျှော်လင့်ချက်ကြီးမားစွာနဲ့လွှတ်တော်ရွေးကောက်ပွဲဖြစ်တဲ့လက်တန်းတော်လှန်ရေးကိုပို့လို့ပါဝင်လှောက်ရှားလာကြတာဖြစ်ပြီးသူတို့မြန်မာနဲ့ဖက်ဒရယ်ပြည်ထောင်စုကိုမတီဆောက်နိုင်ဘူးဆိုရင်တော့လက်ညှိုးတော်လှန်ရေးဖြစ်တဲ့လက်နက်ကိုင်လမ်းစဉ်ဘက်ကိုပြန်လဲအာတန်သွားမှာစိုးရင်မိတယ်လို့လဲမွန်ဖြီတစ်ပါတီဘိုလုံးမှုဆောင်ဖွဲ့ဝင်နိုင်ပညာလေကအခုလိုပဲပြောသွားပါတယ်
အတော့လူငယ်တန်းအများအားဖြင့်ရေကောက်ပွဲပေါ်မှာအများကြီးစိတ်ဝင်စားလာတယ်ရေကောက်ပွဲကတစ်စီတကယ်လို့တို့လိုအပ်တဲ့ညှို့မှန်းတဲ့ဖက်ဒရယ်ပြည်ထောင်စုလည်းမရောက်ဘူးငင်းချမ်းဖြစ်စဉ်အလဲမဖြစ်ထွန်းဘူးဆိုရှင်ဒီလက်တန်းအားကိုးနေတဲ့ဒီလွှတ်တော်အတွင်းနိုင်ငံရေးကတစ်စီညှို့လက်ချက်တွေကင်းမဲ့ပြီးတော့ဒီလက်ညှို့အားကိုးတဲ့ဒီလက်နက်ကိုင်တော်လှန်ရေးကိုပြန်ပြီးတော့အာတန်လာမှာကြောက်တော့ပေါ့နော်တကယ်လို့လက်ညှို့တော်လှန်ရေးကိုပြန်လဲအာတန်လာရင်ဒီငင်းချမ်းရေးဖြစ်စဉ်ပေါ်မှာတော့အများကြီးတော့ဝေးနေအောင်ပါပဲ
2020ရွေးကောက်ပွဲအနိုင်ရအမျိုးသားဒီမိုကရေစီရဲ့အဖွဲ့အနေနဲ့အမျိုးသားညီညွတ်ရေးနဲ့အမျိုးသားပြန်လည်တင်းမြတ်ရေးတို့ကိုရှိရှိတဲ့လုပ်ငန်းစဉ်တွေကိုပြည်ထောင်စုအစ်စ်နဲ့တိုင်းဒေသကြီးပြည်내စစ်စစ်တို့မှလည်းလက်ရှိနိုင်ငံရေးလူအကျက်တွေနဲ့အညီချမှတ်ဖော်ဆောင်သွားဖို့မြန်မာနိုင်ငံလုံးဆိုင်ရာအကြောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF ကဒီဇင်ဘာလ10ရက်နေ့ကကြေညာချက်ထုတ်ပြန်ခဲ့ပြီးဥက္ကဋ္ဌရဲဘော်တန်ခဲကအခုလိုပဲပြောသွားပါတယ
်ဥထုတ်ရေးပိုင်းမှာဆိုင်ရာအစိုးရပိုင်းမှာဆိုင်ရာမှာလည်းနော်ဒီကျွန်တော်တို့ဒီနိုင်ငံရေးနဲ့ပတ်သက်တဲ့ဓမ္မရာတွေဟိုဝန်ကြီးဌာနတွေဒီလိုစုဖွဲ့မှုမျိုးတွေမှာလည်းစဉ်းစားဖို့လိုတယ်။ဒီချက်ထဲမှာပဲလက်တွေ့ကြတဲ့အောက်ခြေမှာရှိတဲ့ပြည်내ပြည်မှာလည်းဒီတိုင်းဒေတာကံနိုင်ငံရေးအင်အားစုတွေနဲ့ဟာနိုင်ငံရေးလုံနိုင်ဖို့လိုတယ်လို့ကျွန်တော်ယူဆပါတယ
်။ဒါ့ပေမဲ့2008ဖွဲ့စည်းပုံအောက်မှာရွေးကောက်ပွဲတွေဘယ်လောက်ပဲကျင်းပနေပါစေဒီမိုကရေစီပြည့်ဝရှိတဲ့နိုင်ငံဖြစ်လာလိမ့်မယ်မဟုတ်ဘူးလို့လည်းနိုင်ပညာလေကအခုလိုပဲဆက်ပြောသွားပါတယ်။
ပမာပြည်မှာဖော်ဆောင်နေတဲ့ဒီမိုကရေစီနိုင်ငံကဒီ2008ဖွဲ့စည်းပုံအောက်မှာပဲဖော်ဆောင်တဲ့ဒီမိုကရေစီနိုင်ငံဖြစ်နေတယ်ဆိုတော့ကျွန်တော်တို့ရွေးကောက်ပွဲဘလောက်ပဲကျင်းပကျင်းပဒီအပြည့်အဝဒီမိုကရေစီနိုင်ငံရေတော့ဖြစ်လာမှာမဟုတ်ဘူး။ဘာဖြစ်လို့ဆိုတော့2008ဖွဲ့စည်းပုံမှာတမတော်က25ရာခိုင်နှုန်းရှိနေတယ်ဆိုတော့ဘလို့ပဲရွေးကောက်ပွဲကျင်းပကျင်းပကျွန်တော်တို့ဖော်ဆောင်တဲ့ဒီမိုကရေစီနိုင်ငံတော့အပြည့်အဝတော့ဖြစ်လာဖို့တော့ခရင်တယ်ပေါ့နော်
ဒီမိုကရေစီနိုင်ငံဖြစ်ဖို့ခဲယင်းနေအောင်မယ်ဆိုရင်တော့တိုင်းရင်းသားတွေမျှော်လင့်နေကြတဲ့ဖွဲ့တရပြည်တော်စုတိဆောက်ဖို့ဆိုတာခက်ခဲနေလိမ့်မယ်လို့ဝေဖန်ပြောဆိုမှုတွေရှိနေပါတယ်ရှင
်အခုဆက်ပြီးသတင်းအချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ကရင်ပြည်နယ်ဖားပုံမြို့နယ်မဲဝိုင်ဒေသမှာဒီဇင်ဘာလ15ရက်နေ့ကမြန်မာတပ်မတော်နဲ့ကရင်အမျိုးသားလူမျိုးရေးတပ်မတော် KNLA တို့အကြားမိုင်းဆွဲတိုက်ခိုက်မှုဖြစ်ပွားခဲ့ပြီးနှစ်ဖက်တိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။အင်းစိန်အကျဉ်းထောင်မှာဖမ်းဆီးချုပ်နှောင်ခံနေရတဲ့ရခိုင်နိုင်ငံရေးကောင်းဆောင်ဒေါက်တာအေးမောင်နဲ့စာရေးဆရာဝေဟင်အောင်တို့ကိုပြန်လွတ်ပေးဖို့အတွက်စုဆောင်ကောက်ခံထားတဲ့လက်မှတ်တွေကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ထံပေးပို့ခဲ့ပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီလာ
။အခုဆက်ပြီး VOA မြန်မာပိုင်းအစီအစဉ်ရဲ့ခရစ်စမတ်ယာသီသေးသချင်းအစီအစဉ်ကိုထုတ်လွှင့်ပေးခြင်းပါတယ်။စိုးလွင်လွင်ပြီဆိုထားတဲ့သစဉ်ကြွေတဲ့ဆောင်းဆိုတဲ့သချင်းကိုနားဆင်ကြပါခင်ဗျာ။တန်ကတောက်ချာနေမနေ့ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ
်။အမေရိကန်အစိုးရရဲ့သဘောထားမြင်အားပေါ်ကိုတင်ပြပါတော့မယ်ရှင
်။ Syria အစိုးရဟာ Syria ပြည်သူတွေကိုအစိုးတကအစိုးဆုံးနှီးလန်းနေနဲ့နှိပ်စက်နေတာ၁၀နှစ်ကျော်ကြာခဲ့ပါပြီ။ Bashar al-Assad ခေါင်းဆောင်တဲ့အစိုးရဟာငြိမ်းချမ်းစွာဆန္ဒပြသူတွေကိုတင်ကားနဲ့တနက်လက်နက်တွေသုံးပြီးဖြိုခွဲပါတယ်။ပောက်ကွဲအားပြင်းတဲ့ဓာတ်ဆီအပြစ်ပါတဲ့စီတိုင်ကြီးတွေကိုလူနေရက်ွက်တွေထဲကျဲချသလိုအစိတ်ငွေတွေနဲ့လည်းရက်ွက်နဲ့ကျဲရွာနေပြည်သူတွေအသက်ရှူမဝအောင်လုပ်ပါတယ်ဆီးရီးယားပြည်သူတွေအဖို့ဓာတ်ရုပစ္စည်းတွေမီးလောင်ပုံးတွေငတ်မမှုတွေနဲ့ခြေပြက်လက်ပြက်နဲ့တေးကြေးထန်ရာရကြပါတယ်ဆီးရီးယားအရက်သားတွေဟာစစ်ပွဲတွေကြားမြေစာပင်လိုတေးကြေးထန်ရာရကြတာမျိုးမဟုတ်တော့ဘဲသူတို့ကိုယ်တိုင်ကစစ်တပ်ရဲ့ပြစ်မှတ်တွေဖြစ်ခဲ့တာပါဖြစ်လဲဖြစ်နေသေးပါ စစ်မဖြစ်ခင်အားလူဦးရေ23သန်းရှိတဲ့ဆီးရီးယားမှာလူ9သန်းလောက်အသက်ဆုံးရှုံးခဲ့ရပြီးလူ6သန်းခွဲတိုင်းပြည်တွင်းမှာပဲအိုးအိမ်စွန့်ခွာခဲ့ရပါတယ်။နောက်ထပ်လူ9သန်း6သန်းကတော့အိမ်နီးချင်းနိုင်ငံတွေမှာဒုက္ခသည်တွေအဖြစ်ခိုလှုံနေကြရပါတယ်။အခုတော့ရက်ဆက်မှုဘောင်းဆောင်ရဲ့ဘီတူကဖြစ်တဲ့အာဆက်ကဒုက္ခသည်တွေကိုအိမ်ပြန်လာဖို့ခေါ်နေပြန်ပါတယ်။အာဆက်ပြောသလိုလိုက်ပြောနေသူကတော့အာဆက်ကိုထောက်ခံသူလည်းဖြစ်အာဆက်ကိုအခုလိုဖြစ်အောင်လုပ်ပေးနေသူလည်းဖြစ်တဲ့ရုရှားသမ္မတဗလာဒီမီယာပူတင်ဖြစ်ပါတယ်။ဒမတ်စကတ်မြို့မှာမကြာသေးခင်ကဆီးရီးယားနဲ့ရုရှားတို့ပူးတွဲကျင်းပခဲ့တဲ့ဒုက္ခသည်များဆိုင်ရာညီလာခံတစ်ခုမှာတော့အာဆက်နဲ့ပူတင်တို့နှစ်ဦးလုံးကဆီးရီးယားပြည်တွင်းစစ်ပြီးဆုံးသွားပြီဖြစ်လို့ငြိမ်းချမ်းရင်းရနေပြီလို့ပြောပါတယ်။တစ်ချိန်တည်းမှာပဲရုရှားစစ်ကြောင့်ပြက်ခဲရတဲ့တိုင်းပြည်ပြန်လည်တည်ဆောက်ရေးလုပ်ငန်းကိုဆီးရီးယားဒုက္ခသည်တွေအိမ်ပြန်မလာခင်အရင်လုပ်ရမယ်လို့လည်းတောင်းဆိုနေပါတယ်။အနောက်နိုင်ငံတွေကဆီးရီးယားပြန်လည်ထူထောင်ရေးအကူအညီပေးဖို့ဆန္ဒရှိမှဒုက္ခသည်တွေအိမ်ပြန်နိုင်မှာလို့လဲရုရှားတို့ကပြောနေတာပါဒါကမျိုးမျိုးမျက်မျက်ခံစားမဲ့စောက်လုပ်ရေး contract တွေစီကိုအကူအညီပေးတဲ့ငွေတွေရောက်ရှိသွားစေဖို့ကြိုးပမ်းချက်တစ်ခုသာဖြစ်ပါတယ်ဒုက္ခသည်တွေကိုယ်တိုင်ကအဆက်ရဲ့ဂရုစကားတွေကိုမယုံကြည်ကြသလိုအနောက်နိုင်ငံတွေကလည်းဒါကိုလက်ခံမှာမဟုတ်ပါဘူးနိုင်ငံရေးအကျဉ်းသားတွေအားလုံးလွှတ်ပေးပြီးမှဆီးရီးယားပြည်သူတွေဘေးကင်းကြောင်းအာမခံချက်ရမှဆီးရီးယားနိုင်ငံရေးဖြစ်စဉ်ကိုတရားဝင်လက်ခံနိုင်တယ်လို့ယူဆမှပြန်လည်တည်ဆောက်ရေးအကူအညီကိုအနောက်နိုင်ငံတွေကပေးမှာဖြစ်ပါတယ်။ရုရှားထောက်ခံမှုနဲ့အာဆက်အစိုးရဆီးရီးယားပဋိပက္ခပြီးဆုံးပြီဆိုပြီးတန်းပေါင်းများစွာသောအကာအကွယ်မဲ့ဒုက္ခသည်တွေကိုနိုင်ငံရေးနယ်ရုပ်လေးတွေလိုအသုံးချဖို့ကြိုးစားနေတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနဒုတိယပြောခွင့်ရပုဂ္ဂိုလ်ကီလ်ဘရောင်းကကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။အာဆက်အစိုးရကသူ့ရဲ့နိုင်ငံသား၅သန်းကျော်တိတ်ဆုံးမှုမှာတာဝန်ရှိသလိုစေယုံတွေကိုဘုံကျဲတာတန်းချီတဲ့ဆီးရီးယားနိုင်ငံသားတွေကိုလူသားချင်းစာနာမှုအထောက်အပံ့ပေးဖို့ညှဉ်းဆန်ရမှာတာဝန်ရှိပါတယ်။အာဆက်အစိုးရကဒုက္ခသည်တွေဘေးကင်းလုံခြုံစွာနဲ့အိမ်ပြန်နိုင်တဲ့အချိန်ကိုအဆုံးအဖြတ်ပေးဖို့ယုံကြည်ရတဲ့အစိုးရမဟုတ်ပါဘူး။အာဆက်မှာတိုင်းပြည်ထူထောင်ရေးနိုင်ငံတကာရန်ပုံငွေကိုသုံးစွဲဖို့ညွှန်ကြားနိုင်တဲ့အာဏာလည်းမရှိသင့်ပါဘူးလို့နိုင်ငံသားရေးဝန်ကြီးဌာနဒုတိယပြောခွင့်ရခေဘရောင်းကပြောပါရယ်ဆီးရီးယားပြည်သူတွေနဲ့ကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်အမှတ်225အပေါ်ထားရှိတဲ့ဂတိကဝတ်တွေကိုအမေရိကန်နိုင်ငံအနေနဲ့ဆက်လက်လိုက်နာဖြည့်ဆည်းသွားမှာဖြစ်ပါတယ်ဆုံးဖြတ်ချက်အမှတ်225ရာဆီးရီးယားပြည်ပခတ်ကိုနိုင်ငံရေးအရာဖြည့်ရှင်းရေးတစ်ခုတည်းသောနည်းလမ်းဖြစ်ကြောင်းလည်းခေဘရောင်းကပြောပါရယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြီးပါပြီရှင်
အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးမှာပါ။ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်ဟာကိုရိုနာဗိုင်းရပ်စ်အကူအဆက်ခံရတယ်လို့ပြင်သစ်အစိုးရကကြေညာနေမှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။သမ္မတမှာကိုဗစ် -19 ရောဂါလက္ခဏာတွေစတွေ့ခဲ့ရတဲ့နောက်ဆန့်သက်ဆစ်ဆီးခဲ့တာဖြစ်ကြောင်းဖော်ပြထားပါတယ်။သမ္မတမက်ခရွန်ဟာပြင်သစ်နိုင်ငံမှာပြတ်ထန်းထားတဲ့ဥပဒေအတိုင်း9ရက်ကြာတည်ကြားခွဲနေထိုင်မှာဖြစ်ပြီးသူတာဝန်ဝတ္တရားတွေကိုအဝေးကပဲဆောင်ရွက်မှာဖြစ်ကြောင်းပြောပါတယ်။ EU ဥရောပသမဂ္ဂခေါင်းဆောင်တွေဟာအခုအခါမှာသူတို့မှာဒီရောဂါကူးစက်မှုရှိမရှိကိုစစ်ဆေးနေကြပါပြီ။တစ်ချိန်တည်းမှာပဲကိုရိုနာဗိုင်းရပ်စ်ကာယရောဂါစတင်ခဲ့တဲ့မူလအရင်းမြစ်ကိုစုံစမ်းဖို့အတွက် January ပထမပတ်ထဲမှာတရုတ်နိုင်ငံတဲကိုအဖွဲ့ဝင်10ဦးပါသုတေသနအဖွဲ့တစ်ဖွဲ့ကိုဆစ်လွတ်မယ်လို့ဗိုလ်တစ်ဖူးနေမှာပဲ WHO ကကြေညာခဲ့ပါတယ်။အခုအခါကမ္ဘာတစ်လွှမ်းကိုရိုနာဗိုင်းရပ်စ်အကူးစက်ခံရသူက84သန်းကျော်နဲ့တေဆုံးရသူက 1.6 သန်းကျော်ရှိနေပါပြီ။ John Hopkins တက္ကသိုလ်စစ်တမ်းအရအမေရိကန်နိုင်ငံမှာဒီရောဂါကြောင့်တေဆုံးရသူ3သိန်းကျော်ရှိလာချိန်မှာဒုတိယမြောက် COVID-19 ကာကွယ်ဆေးဖြစ်တဲ့ American က Moderna ကုမ္ပဏီထုတ်ဆေးကိုအရေးပေါ်အသုံးပြုဖို့ FDA အစအစနဲ့ဆေးဝါးဆိုင်ရာဌာနကခြေသပတိနေမှာအတည်ပြုပေးနိုင်ပွဲရှိပါတယ်။မြန်မာနိုင်ငံရဲ့ COVID-19 ကာယောဂါတုံ့ပြန်တိုက်ဖျက်ရေးလုပ်ငန်းတွေမှာအသုံးပြုနိုင်မှုအတွက်ကုလသမဂ္ဂ UNHCR ကCOVID-19 ဆန့်သက်ကြိယာ PCR 5000ကိုကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကိုလှူဒန်းလိုက်ပါတယ်။အခုချိန်ထိမြန်မာနိုင်ငံမှာဒီရောဂါနဲ့သေဆုံးရသူ2389ဦးရှိပြီးအကူဆက်ခံရသူပေါင်းက10000ကျော်ရှိပါတယ်။ Vietnam ဆေးဝါးထုတ်လုပ်ရေးကုမ္ပဏီ NanoGen ကလူတွေနဲ့ပြုလုပ်တဲ့ Coronavirus ကာကွယ်ဆေးဆန့်သက်မှုကိုကျော်တပြည်နေမှာစတင်လိုက်ပါပြီ။အခုပထမအဆင့်ဆန့်သက်မှုမှာတော့လူပေါင်း60ပါဝင်မှာဖြစ်ပါတယ်။တောက်ကြံနေမနေ့ကသတင်းတွေကတော့ဒီလောက်ပါပဲရှင်ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါတောက်တာရှင်ပေါင်းစိတ်ချမ်းသာကိုကျန်းမာကြပါစေ ဗီအိုကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ကျွန်မခင်ရသက်ပါ
This program has come to you from the Voice of America, Washington.